Welcome to the Voice of America in Burmese.
မြန်မာပြည်သတ္တရှင်များဘေးရန်ကင်းကြပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်နိုဝင်ဘာ14ရက်ကြာသပတေးနေ့မနေ့ကအစီအစဉ်တွေကို American ပြည်သူ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းရှိနေပါတယ်ဗျာမနေ့6ရက်နေ့ခွန်တိုင်းအထိတိုက်ရိုက်တင်ဆက်မဲ့အခု VOA မနေ့ကအစီအစဉ်ရဲ့အစီအစဉ်မှုဖြစ်ကျွန်တော်ညီညာရေးကတာဝန်ယူသွားမှာပါ
သမ္မတဂျိုးဘိုက်ဒင်ဟာအင်ဂျီရောမှာရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံပြီးအာဏာအကူအပြောင်းချုပ်မှုရေးဆွေးနွေးကြပါတယ်။လာမယ့်နှစ်မှာထက်လွတ်တော် Republican ခေါင်းဆောင်အဖြစ်ဂျွန်ထွန်းကိုလွှတ်တော်မှတ်တေကရွေးချယ်လိုက်ပါတယ်။အီရန်ကိုတိုက်ခိုက်မဲ့အစ္စရေးရဲ့အစီအစဉ်ပေါက်ကြားမှုနဲ့အမေရိကန်အစိုးရဝန်ထမ်းတဦးကိုတရားစွဲဆိုလိုက်ပါတယ
်။အဲ့လိုနောက်ဆုံးရသတင်းတွေအပြင်စကိုင်းနဲ့မန္တလေးတိုင်းဒေသတွေဘက်ကစစ်ရေးနဲ့ထိခိုက်သေဆုံးမှုအခြေအနေသတင်းပေးပို့ချက်နောက် American သမ္မတအစ်ဖြစ်လာတော့မဲ့Donald Trump ရဲ့မြမအရေးချင်းကန့်နိုင်မှုပေါ်သုံးသက်ထားချက်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ဖို့ရှိသလို American နဲ့နိုင်ငံတကာရေးဆက်ဆက်သတင်းဆောင်မတွေကိုလည်းတင်ဆက်ပါမယ်။အဲဒီနောက်မှာတော့ပတ်စင်ကဏ္ဍတွေအဖြစ် Editor နဲ့ဆွေးနွေးကန်လူငယ်အစီအစဉ် Gen Z နဲ့တပတ်တွင်းအားကစားသတင်းတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်များ။အရင်ဆုံးတော့ဒီနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းကကြီးညာပေးပါမယ်။
ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗိုလ်တုနေ့ကသမ္မတအင်ဂျီရောမှာသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ခဲ့ပြီးအာဏာအကူပြောင်းချုပ်မှုရေးစကားပြောကြပါတယ်ဒီလိုဆင်လာရတွေ့ဆုံပွဲကိုသမ္မတဂျိုးဘိုင်ဒန်ကထရမ့်ကိုဖိတ်ကြားခဲ့တာပါသူတို့နှစ်ယောက်ဟာအင်ဂျီရောမိဖို့ရှိမှာတိုင်ကြားရေးစကားပြုံကပြောဆိုကြပါတယ်အကူပြောင်းချုပ်မှုပြောနေထားပြီးဒီအကြောင်းပြောကြပါမယ်လို့ဘိုင်ဒန်ကဆိုပါတယ်ဂျေဇူးလူတင်မှာကြောင့်ထရမ့်ကပြန်လည်ပြောဆိုပြီးနိုင်ငံရေးကကြံပါတယ်ကိစ္စအတော်များများမှာကဘာကြီးကတိတ်ဖော်ရွေဖြောင်းပတ်တာတော့မဟုတ်ပါဘူးဒါပေမဲ့ဒီလိမ့်ကတော့ဖော်ရွေဖြောင်းပတ်ပြီးအခုပြောင်းအလွန်ကိုချောင်းမိမှာအတွက်အလွန်ကိုကျေးဇူးတင်ပါတယ်ဂျိုးရီလို့ထရမ့်ကပြန်ပြောပါတယ်တပ်ပရကတော့ဂျိလ်ဘိုင်ဒန်ကလည်းတပ်ပရနဲ့အတူရွေးကောက်ခံတပ်ပရဒေါ်နယ်ထရမ့်ကိုကျူးစွနှုတ်ဆက်ပါတယ်မစ္စတာထရမ့်ရဲ့ဇနီးမယ်လာနီယာကိုချီးကျူးစကားပြောဆိုထားတဲ့မူရီတာစာဆောင်ကိုလည်းမစ္စတာထရမ့်ကိုမစ်ဂျိလ်ဘိုင်ဒန်ကပြခဲ့တယ်လို့အင်ဂျီရောကပြောပါတယ်အရွေးကောက်ခံတပ်ပရကတော့မယ်လာနီယာဟာသူ့ခင်ပွန်းတဲ့ဝါရှင်တန်ကိုအခုတစ်ခေါက်လိုက်မလာခဲ့သလိုအင်ဂျီရောကိုပြောင်းရွှေ့နေမနေဆိုတဲ့အစီအစဉ်ကိုလည်းမပြောသေးပါဘူးဖလော်ရီဒါပြည်နယ်အထက်လွှတ်တော်အမတ်မာရီယိုရူဘီယိုကိုနိုင်ငံခြားရေးဝန်ကြီးအဖြစ်အရွေးကောက်ခံတပ်ပရထရမ့်မှာဗိုလ်တုနေ့မှာရွေးချယ်လိုက်ပြီးလွှတ်တော်အတည်ပြုချက်ရယူရမှာဖြစ်ပါတယ်မာကိုရူဘီယိုဟာ2017ခုနှစ်ကအထက်လွှတ်တော်အမတ်ဖြစ်ခဲ့ပြီးနိုင်ငံခြားရေးအနေနဲ့ထောက်လှမ်းရေးလွှတ်တော်ကော်မတီတွေမှာတာဝန်ယူခဲ့သူမျိုးအတွေ့အကြုံရှိသူဖြစ်ပါတယ်မက်ဆာဇီယိုရဲ့ကာလာတွင်ထရမ့်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြံပေးအဖြစ်လည်းဆောင်ရွက်ခဲ့သူဖြစ်ပါတယ်ဒါ့အပြင်သူ့မက်ဆာဇီယိုရဲ့အကြံပေးလျှောက်ကိုအင်ဂျီရောမာဒုတိယအကြီးအကဲတွေအဖြစ်ထရမ့်ကခံထားလိုက်ပါတယ်သူ့လက်ထောက်အဖြစ်ဆောင်ရွက်ခဲ့တာကြပြီးဖြစ်တဲ့ဒန်စကေဗီနိုကိုဒုတိယအင်ဂျီရောအကြီးအကဲဖြစ်ဗိုလ်တုနေ့ကကြေညာပေးမဲ့တာဝန်ကိုတော့တိတိကျကျမပြောပါဘူးမက်ဆာဇီယိုရဲ့နိုင်ငံရေးဆိုင်ရာညွှန်ကြားမှု James Blair ကိုဥပဒေနိုင်ငံရေးနဲ့အစိုးရကိစ္စရပ်များဆိုင်ရာဒုတိယအကြီးအကဲ Taylor Budowich ကိုဆက်သွယ်ဆက်ဆံရေးနဲ့ဝန်ထမ်းရေးဒုတိယအကြီးအကဲဖြစ်ခန့်ထားလိုက်ပါတယ်။အင်ဂျီရောမူဝါဒရေးရာဒုတိယအကြီးအကဲနဲ့အမိပြေလုံခြုံရေးအကြံပေးဖြစ် Stephen Miller ကိုခန့်ထားကြောင်းလည်းဗိုလ်တုနေ့မှာပဲတရားဝင်ထုတ်ပြန်ပါတယ်။ Fox News ရုပ်သံကအစီအစဉ်တင်ဆက်သူကိုကာကွယ်ရေးဝန်ကြီးအဖြစ်ရွေးကောက်ခံတပ်ပရ Donald Trump ကရွေးခဲ့တဲ့အတွက်အာအာသင့်သွားကြတယ်လို့ AP သတင်းကပြောပါတယ်။ကမ္ဘာမှာအကြီးမားဆုံးတဲ့အာခေါင်းဆုံးစစ်တပ်ကိုဦးဆောင်ဖို့ကမ္ဘာအဆင့်မှာအများအပြားအတွေ့အကြုံနှဲခဲ့ပြီးအဆက်သက်မခံရသေးသူကိုအင်္ဂါနေ့ကရွေးချယ်ခဲ့လို့ကာကွယ်ရေးအတိုင်းဝိုင်းမှာအခုလိုအာအာသိမ့်ခဲ့ကြတာပါအသက်44နှစ်အရွယ်ပစ်ဟက်ဆက်တာ Army National Guard ကိုကြီးတပ်ပြည်ဆောင်တပ်အရာရှိတဦးဖြစ်ခဲ့ပြီးကာကွယ်ဝန်ကြီးအဖြစ် Republican အမတ်အများစုအထက်လွှတ်တော်ကသူ့ကိုအတည်ပြုခဲ့ရဲ့ American စစ်တပ်မှာအပြောင်းလဲတွေဖြစ်လိမ့်မယ်လို့သုံးသက်သူတွေကပြောနေထားကြောင်း AP သတင်းကဆိုပါတယ်လေယူစမတူမြတ်တတ်သေးဝင်ခွင့်ပြုတော့ကိုဆန့်ကျင်ပြီးအမျိုးသမီးတွေကိုအမျိုးသားတွေနဲ့ဒန်းထူထိုးစစ်မှာတာဝန်ပေးတာကိုလည်းကန့်ကွက်ထားသူဖြစ်ပါလေစစ်တပ်မှာမတူကွဲပြားတာကအားကောင်းချက်ဖြစ်ကြောင်းလူနည်းစုလူမျိုးနဲ့လူပြူအမျိုးသားတွေကစွန့်ဆောင်နိုင်ကြပေမဲ့မိမတွေကတော့အဲ့ဒါလို့မဟုတ်ဘူးလို့ The Short Trial Show Podcast ပါသူကပြောခဲ့မှုပါတယ်အမေရိကန်စစ်တပ်ကစစ်ရာဇဝမှုနဲ့အချင်းဆန်နေရတဲ့သူတွေကိုလည်းလူချင်းချမ်းသာဝင်ပေးဖို့သူကပြောမှုပါတယ်
မနေ့ကစီစဉ်တွေကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam Jodu channel 101 ဒါမှမဟုတ်လေ Thaicom 6 Juru channel 123လို့ပါလိဖန်ယူကြည့်ရှုနိုင်ပါလိဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလေတိုက်ရိုက်ထုတ်လွှင့်ပေးနေပါလိရှင
်ကြာတာပရိမနဲ့ရုပ်တန်သတင်းတွေကို VOA ကဆက်လက်ကြေညာနေပါလိလာမယ့်နေ့အထက်လွှတ်တော်အများစုအမတ်ခေါင်းဆောင်အဖြစ် John Thune ကိုအထက်လွှတ်တော် Republican အမတ်တွေကဗိုလ်ထုနေမှာရွေးချယ်လိုက်ကြပါတယ်အခုလိုကောင်းဆောင်အဖြစ်အခြားသူနှစ်ယောက်နဲ့ရှင်ပြန်ရမှာတောင်းတခုတည်းပြည့်နဲ့အထက်လွှတ်တော်အမတ် John Thune ချိုးဝဲမဲနဲ့ရွေးခါခဲ့ရတာပါဒီ Republican Party အမတ်များကောင်းဆောင်ရာထူးကိုမြမအရေးစိတ်ဝင်စားတဲ့အမတ် Mitch McConnell ကပြီးခဲ့တဲ့နှစ်ပေါင်း18နှစ်မှာယူထားခဲ့တာဖြစ်ပါတယ်အသက်63နှစ်အရွယ်ရှိပြီဖြစ်တဲ့ John Thune ဟာ2004ခုခရဲကအထက်လွှတ်တော်အမတ်ဖြစ်လာခဲ့သူပါသူနဲ့ပြိုင်ဘက် Scott လို့အရွေးကောက်ခံသမ္မတ Trump နဲ့နှိစပ်ပြီးသဘောထားတင်းမာသူမဟုတ်ဘဲ Republican Party ရဲ့ပြမရည်စည်းအယူဆပဲရင်းသူအဖြစ် Republican တွေကမြင်ကြပါတယ်။အခုရွေးကောက်ပွဲမှာအနိုင်ရတဲ့နေရာတွေရှိတာကြောင့်အမတ်တရားရှိတဲ့အထက်လွှတ်တော်မှာ Republican Party ကအခုချိန်ထိ52နေရာရရှိထားပါတယ်။ Pennsylvania ပြည်နယ်အထက်လွှတ်တော်အမတ်နေရာအတွက်တော့မဲရည်တွေဆက်ရှိပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လက်ရှိဥက္ကဋ္ဌ Mike Johnson ကို Trump ကဗိုလ်ထုနေမှာထောက်ခံလိုက်ပါတယ်။ဥရုယာသီဆိုင်ရာအဓိကအချက်တွေအပေါ်မှာ COP29 ခေါ်ကုလသမဂ္ဂဥရုယာသီညီလာခံကတိုးတက်အောင်မလုပ်နိုင်ဘူးဆိုရင်ကမ္ဘာကြီးအတွက်ကြောင်းမဲ့ဖွဲ့အကျိုးဆက်တွေကြုံရနိုင်မယ်လို့အမေရိကန်ပြည်ထောင်စုဥရုယာသီဆိုင်ရာတန်တမန် John Podesta ကဗိုလ်ထုနေမှာတတိပေးလိုက်ပါတယ်။ညီလာခံကိုအဇာဘိုင်းညာနိုင်ငံဘာကူမှာကျင်းပနေတာပါ။အရွေးကောက်ခံသမ္မတ Donald Trump ကတော့ဥရုယာသီဆိုင်ရာနိုင်ငံကပူးပေါင်းဆောင်ရွက်ရေးကနေအမေရိကန်ကပြန်ထွက်မှာဖြစ်ပြီးရင်းနှံတူးထုတ်လို့ရေးတိုးမြင့်မယ်လို့ပြောထားပါတယ်။ပါရီသဘောတူညီချက်ကနေအမေရိကန်ထွက်ဖို့ရည်ရွယ်တာကိုပင်လယ်ရေမြင့်တက်မှုအန္တရာယ်ရင်ဆိုင်နေကြရတဲ့ကျွန်းနိုင်ငံငယ်လေးတွေက COP29 မှာဝေဖန်လိုက်ကြပါတယ်။တံခွေထုတ်လုပ်မှုလျှော့ချရေးကတိကဝတ်တွေအတိုင်းဒိုင်းပြည်တွေစီးလုံးညီညွတ်ကြဖို့လည်းသူတို့ကတောင်းဆိုလိုက်ကြပါတယ်။လူပေါင်း25သန်းဟာစားနပ်ရိက္ခာနဲ့အာဟာရလုံခြုံစိတ်ချမှုမရရှိကြဘဲလာမယ့်နှစ်ဇွန်ဩဂုတ်မှာ33သန်းအထိတိုးတက်လာလိမ့်မယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့လျှာစိုက်ပျိုးရေးအဖွဲ့ FAO ကမျှော်လင့်ထားပါတယ်။နိုင်ဂျီးရီးယားမှာတော့စိုက်ပျိုးမြေ 1.5 သန်းလူ 6 သန်းကျော်အပေါ်မိုးကြီးရေလွှမ်းတာကြောင့်တက်ရောက်မှုရှိခဲ့တယ်လို့ FAO ကထုတ်ပြန်ပါတယ်။အစောပိုင်းကအီရန်ကိုတိုက်ခိုက်မဲ့အစ္စရေးရဲ့အစီအစဉ်ပေါက်ကြားမှုနဲ့အမေရိကန်စစ်အဝေးနှန်းတို့ကိုတရားစွဲဆိုလိုက်ပါတယ်။အစစ်ဝီလျံရမန်ကိုဖက်ဒရယ်စုံစမ်းစစ်ဆေးဘျူရို FBI ကကမ္ဘောဒီးယားမှာဒီပတ်တွင်ဖမ်းဆီးလိုက်တာပါ။ဂွမ်မာရှိတဲ့တရားရုံးမှာအမှုခေဆိုင်ရာကိစ္စတွေကိုသူပထမဦးဆုံးရေးဆိုင်ရမှာဖြစ်ပါတယ်။အမျိုးသားကာကွယ်ရေးဆိုင်ရာတရေအချက်လက်များပေါက်ကြားမှုနဲ့ဗာဂျီးနီးယားပြည်နယ်ရှိအမေရိကန်နိုင်ငံတရားရုံးတစ်ခုမှာပြီးခဲ့တဲ့အပတ်ကသူ့ကိုတရားစွဲဆိုခဲ့ပါတယ်။ဒီဆော်ရက်စာတမ်းတွေကပြီးခဲ့တဲ့လတုန်းက Telegram လူမှုစာမျက်နှာမှာပြန့်နှံ့ခဲ့တာဖြစ်ပါတယ်။ဒီဆော်ရက်စာတမ်းတွေကအီရန်ကိုတိုက်ခိုက်မယ်လို့ယူဆရတဲ့ Israel စစ်တပ်ရဲ့လက်နက်ပစ္စည်းတွေရွှေ့ပြောင်းမှုတရေအချက်လက်ကိုပေးထားပါတယ်။မျက်လုံး၅လုံးလို့သိကြတဲ့ American, Britain, Canada, New Zealand နဲ့ Australia နိုင်ငံတွေကြားမှာအဲ့ဒီဆော်ရက်စာတမ်းတွေမျှဝေပါတယ်။အစစ်ဝီလျံရမန်မှာရှင်းနေရှိမရှိမသိရသေးသလိုသူဟာအမေရိကန်အစိုးရရဲ့ဘယ်ဌာနဝန်ထမ်းဖြစ်တယ်လဲဆိုတာကိုလည်းမသိရသေးပါဘူး။သူ့ကိုဖမ်းတဲ့သတင်းကို New York Times သတင်းစာကပထမဦးဆုံးဖော်ပြတာပါ။
ကြာသပတင်းနေ့မနေ့ထိတ်တန့်သတင်းတွေကိုဥတမောင်တန်းကကြီးညာပေးခဲ့တာပါ။ကူအဆလုတ်သတင်းဆောင်မသတင်းပေးပို့ချက်သုံးသက်ချက်နဲ့ပတ်စင်ကဏ္ဍတွေကိုစစ်တိုက်တင်ဆက်သွားပါမယ်။ပထမဆုံးတော့နိုင်ငံတကာသတင်းဆောင်မဒီပုတ်နဲ့စတင်ပါစေ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဒိုနီးရှားသမ္မတပပိုဝါဆူဘီယန်တူတို့ဝါရှင်တန်ဒီစီမြို့တော်သမ္မတအင်ဘီရောမှာတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးကြပါရတယ်။အမေရိကန်ပြည်ထောင်စုကိုရောက်မလာခင်ဂျပန်ကပဲအင်ဒိုနီးရှားသမ္မတဟာတရုတ်နဲ့တောင်တရုတ်ပင်လယ်အတွင်းရေချောင်းဖွံ့ဖြိုးရေးသဘောတူညီချက်တစ်ရပ်ကိုလက်မှတ်ရေးထိုးခဲ့တာပါ။ဒီသဘောတူညီချက်ကတောင်တရုတ်ပင်လယ်အတွင်းတရုတ်ကစီကိုလိုက်ထားတာပြီးသူပိုင်အခိုင်အမာပြောဆိုနေတာတွေကိုထောက်ခံပံ့ပိုးသူလို့ဖြစ်နေတယ်ဆိုပြီးဝေဖန်ချက်တွေကလည်းထွက်ပေါ်နေတာပါ VOA အပြီးတော့သတင်းတောက်ပက်စီဝါကူဆာဝါရာပြပို့ထားတာကိုကိုသိန်းထက်ဦးကဆက်ပြောပြပါပါခင်ဗျာ
အမေရိကန်သမ္မတဒါဝင်ပြီးဆုံးတော့မဲ့ဂျိုးဘိုင်ဒန်ဟာအင်ဒိုနီးရှားနိုင်ငံကသမ္မတသစ်ပရာဘိုဆူရီယန်တိုနဲ့အင်ကာနီကအင်ဂျီရောမှာလက်ခံတွေ့ဆုံပါတယ်အမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံဆက်ဆံရေးခုနစ5နှစ်မြောက်ဒိမတ်အခါသမီးရဖြစ်ပါလေသမ္မတပရဘူကခုလိုပြောပါလေ
I will work very hard to strengthen
Indonesia နဲ့ American ဆက်ဆံရေးပုံပြီးခိုင်မအောင်ကျွန်တော်အပြင်းထန်လှုပ်ဆောင်သွားပါမယ
် Indo-Pacific ဒေသရေချောင်းသွားလာမှုလွတ်လပ်တဲ့ဒေသဖြစ်ရေး Indonesia နဲ့နိုင်ငံကြားလက်တွဲပဲဖြစ်ဆက်ဆံရေးတိုးမြင့်ခြင်းတဲ့အကြောင်းသမ္မတ Biden ကပြောပါလေနိုင်ငံစလုံးက2003ခုနှစ်ကလေးက မဟာဗျူဟာမြောက်လက်တွဲပဲနိုင်ငံတွေဖြစ်သဘောတူညီခဲ့ကြတာပါမဟာမိတ်ဖြစ်လက်မှတ်ရေးထိုးမှထားတဲ့နိုင်ငံတွေထဲမှာအဆင့်အမြင့်ဆုံးဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုကထူထောင်ထားတာပါ
Deepening our comprehensive strategic
ဒီဇုံနဲ့မဟာဗျူဟာမြောက်လက်တွဲပဲဆက်ဆံရေးကိုပိုပြီးနှက်ဆိုင်အောင်လှုပ်ဆောင်ရမှာလုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့လည်းပါဝင်ပါတယ်ဂါဇာအရေးတောင်တရုတ်ပင်လယ်အရေးစတဲ့ကမ္ဘာတဝန်းရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ဆွေးနွေးသွားပါမယ်
။ဝါရှင်တန်မြို့တော်ကိုရောက်မလာခင်မှာပဲအင်ဒိုနီးရှားသမ္မတပရာဗိုဟာတရုတ်သမ္မတရှီကျင်းပင်နဲ့ပီကျင်းမြို့တော်မှာတွေ့ဆုံပါတယ်။အင်ဒိုနီးရှားနိုင်ငံနော်တနာချွတ်မှာရေပိုင်နဲ့ရင်းအမြစ်ဖွံ့ဖြိုးရေးနှစ်နိုင်ငံပူးရဲလှုပ်ဆောင်မဲ့သဘောတူညီချက်ကိုတရုတ်နိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံလက်မှတ်ရေးထိုးခဲ့တာပါ။ဝေဖန်တဲ့သူတွေကတော့တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကအကုန်ကြခံပြီးဒူဘိုင်ဖြစ်ခိုင်မာပြောနေတဲ့စီကိုစီလိုင်းတားနေတဲ့ပိုင်ဆိုင်မှုပြောဆိုချက်တွေကိုအင်ဒိုနီးရှားနိုင်ငံဘက်ကပုံပြီးခိုင်မာအောင်ပံ့ပိုးသလိုဖြစ်နေတယ်ဆိုပြီးထောက်ပြကြပါတယ်။အင်ဒိုနီးရှားအစိုးရကတော့တောင်တရုတ်ပင်လယ်ရေပိုင်ထဲမှာတရုတ်ရဲ့ဒူဘိုင်ပြောဆိုနေတာတွေကိုကန့်ကွက်တယ်ဆိုပြီးတုံ့ပြန်ပြောဆိုထားပါတယ်။တရုတ်ရဲ့ပြောဆိုချက်ကနိုင်ငံတကာဥပဒေနဲ့လည်းလုံးဝမကိုက်ညီဘူးဆိုပြီးကုလသမဂ္ဂကလည်းပြောဆိုနေတာပါဗီယက်နမ်၊ထိုင်ဝမ်၊မလေးရှား၊ဘရူနိုင်း၊ဖိလစ်ပိုင်စတဲ့နိုင်ငံအလုံးနဲ့တစိတ်တပိုင်းငင်းပွားနေတဲ့ပင်လယ်ပြင်သမောက်ကုန်စည်ပို့ဆောင်ရေးလမ်းကြောင်းအလုံးနီးပါးကိုတရုတ်နိုင်ငံကဒူဘိုင်အဖြစ်ပြောဆိုနေတာပါ။သမ္မတပရာဗိုနဲ့တွေ့ဆုံတဲ့အချိန်မှာတရုတ်နဲ့သဘောတူညီချက်ကိုတိတိကျကျသမ္မတဘိုင်ဒန်ဘက်ကပြောဆိုခဲ့တာမျိုးရှိပါသလားဆိုပြီး VOA ကအင်ဂျီရောပြောဝင်ရအောင်မေးကြည့်ပါလေ။
We continue to encourage Indonesia to work with their legal
Indonesia နိုင်ငံအနေနဲ့သူတို့တရုတ်နိုင်ငံနဲ့သဘောတူလိုက်တဲ့သဘောတူညီချက်ဟာနိုင်ငံတကာဥပဒေတွေနဲ့ညီညီမညီညီဥပဒေအရကျွမ်းကျင်သူတွေနဲ့အတူတေချာအောင်စစ်ဆေးပြီးလှုပ်ဆောင်ဖို့ကျွန်တော်တို့ကဆက်ပြီးတော့တိုက်တွန်းနေပါတယ်
။ဝေဖန်သုံးသပ်သူတွေကတော့တရုတ်နိုင်ငံနဲ့သဘောတူညီချက်ထဲမှာ Indonesia ဆိုရတဲ့အလော30ထောက်ခံခြင်းတွေနဲ့တရုတ်နိုင်ငံရဲ့ကဘာသည့်အစီအစဉ်ညီမှန်းချက်ကိုထောက်ခံတဲ့အသုံးအနှုန်းတွေပါတယ်ဆိုပြီးဝေဖန်ကြပါတယ် Carlos Harris Radidiro ဟာတောင်တရုတ်ပင်လယ်ရေးစာအုပ်ရေးသားသူအင်ဒိုနီးရှားနိုင်ငံဒါယာကာရာချောင်းကကတိကတယောက်ပါ
Most likely it is a bureaucratic mistake
ဒါကဘယူရိုကရေစီအုပ်ချုပ်ရေးရဲ့အမှားယွင်းဖြစ်နိုင်ခြင်းပါကျွန်တော်တို့ကစီးပွားရေးအရပူးပေါင်းဆောင်ရွက်ဖို့ကိုပဲအာယုံသိစိုက်လွန်းတယ်လို့ထင်ပါတယ်တရုတ်နိုင်ငံစီကစီးပွားရေးရင်းနှီးမြှုပ်နှံမှုဘလောက်ကျွန်တော်တို့ရအောင်ဆွဲဆောင်နိုင်မလဲအချားအရေးကြီးတဲ့ကိစ္စတွေကိုဘေးဖယ်လိုက်သလိုဖြစ်နေပါတယ
်။အင်ဂျီနိုမှာသမ္မတဘိုင်ဒန်နဲ့တွေ့ဆုံသလိုပဲအင်ဒိုနီးရှားသမ္မတပရာဗိုကအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုလည်းတတိယလနေ့ကဖုန်းနဲ့ဆက်သွယ်ပြီးချီကျူးစကားပြောဆိုခဲ့ပါ
တယ်။ Wherever you are I'm willing to fly.
ညဘယ်နေရာမှာပဲရှိနေကျွန်တော်ကိုယ်တိုင်လာပြီးလူချင်းတွေ့ဆုံပြီးအောင်မြင်မှုကိုချီကျူးပြောဆိုချင်ပါတယ်
။လာမယ့်ဇန်နဝါရီလသမ္မတဒါဝင်ယူရောမယ့်ဒေါ်နယ်ထရန့်နဲ့ဆက်ဆံရေးပိုကောင်းအောင်အင်ဒိုနီးရှားအစိုးရကအချိန်မြင့်ပြင်ဆင်နေပါတယ်။အရှိတောင်အရှဒေသဆိုင်ရာမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကသူတည်သည့်အန်ဒရဂါနက်တလီဂါဝါကအခုလိုဝေဖန်ပါတယ်
။ One of the risks associated with the Trump presidency.
ဒေါ်နယ်ထရန့်သမ္မတဖြစ်လာတဲ့အခါအမေရိကန်နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့အန္တရာယ်ရှိတာကတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာအမေရိကန်အားပြိုင်တာကိုအအောင်စိုက်ပြီးတော့နှစ်ဖက်စီးပွားဆက်ဆံရေးကိုပဲအဓိကထားတဲ့ပြောင်းလဲလာနိုင်တဲ့ဆက်ဆံရေးမျိုးတွေပါ။ရှိတော့အရှနိုင်ငံတွေနဲ့ပတ်သက်လို့ပို့ပြီးတော့ဆွတ်ယုတ်လာနိုင်ပါတယ်။တန်တပန်ရေးရာကိစ္စတွေမှာဆုံးဖြတ်နိုင်권ရထားတဲ့အတိုင်းအတာတချို့ကိုကန့်သတ်လိုက်တာမျိုးတွေဖြစ်လာနိုင်ပါတယ်
။အင်ဒိုနီးရှားသမ္မတဘရာဗိုကိုအရင်သမ္မတအောင်ဘီလ်ကလင်တန်လက်ထက်မှာရောသမ္မတဂျော့ချ်ဒဗလျူဘော့ရှ်နဲ့သမ္မတအိုဘားမားတို့လက်ထက်မှာရောအမေရိကန်ပြည်ထောင်စုကပြည်ဝင်권ပိတ်ပင်ခဲ့ပါတယ်။1998ခုနှစ်ကအင်ဒိုနီးရှားနိုင်ငံမှာပေါ်ခဲ့တဲ့ဘရာဗိုရဲ့ရောက်ခမသမ္မတဆူအတူကိုဖေရှားရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တက်ကြွလှုပ်ရှားသူတွေကိုပြန်ပေးဆွဲတဲ့ကိစ္စတွေမှာပရာဗိုကိုပါဝင်ပတ်သက်ခဲ့တဲ့ဆိုပြီးအမေရိကန်ပြည်ထောင်စုကသူ့ကိုပြည်ဝင်권ပိတ်ပင်ခဲ့တာပါ2020ခုနှစ်ဒေါ်နယ်ထရန့်သမ္မတဒါဝင်ယူတဲ့အချိန်မှာဒီလိုပြည်ဝင်권ပိတ်ပင်ထားတာကိုပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်အဲ့ဒီနောက်မှာအင်ဒိုနီးရှားသမ္မတပရာဗိုကိုအမေရိကန်ပြည်ထောင်စုကိုလာရောက်တာဖြစ်ကြောင်းပါခင်ဗျာ
ကိုသိမ့်ထက်ဦးပြပြသွားတာပါဗျာအခုလဲနောက်ထပ်နိုင်ငံတကာသတင်းဆောင်မတပုတ်နဲ့ဆက်ပါမယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးသမ္မတနဲ့နိုဝင်ဘာ12ရက်နေ့ကတွေ့ဆုံခဲ့တယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလည်းအစ္စရေးဝန်ကြီးချုပ်နဲ့ဖုန်းဆက်သွယ်စကားပြောခဲ့ပါတယ်ဂါဇာအရေးဟစ်စ်ပိုလာနဲ့ဟာမတ်စ်တွေဖမ်းသွားတဲ့ဒဇဂန်တွေပြန်လွတ်မြောက်ရေးအတွက်အဓိကထားဆွေးနွေးခဲ့ကြတာပါ VOA အင်ဂျီရောဆိုင်ရာသတင်းတောက်အနီတက်ပိုးဝဲသတင်းပေးပို့ထားတာကိုကိုအောင်ကဆက်ပြပြပေးပါအောင်များ
အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာအစ္စရေးဝန်ကြီးချုပ်အိုက်ဇက်ဟာဇော့ခ်နဲ့နိုဝင်ဘာ2ရက်နေ့မှာတွေ့ဆုံပြီးဂါဇာပြည်ပခန့်နဲ့ပတ်သက်လို့သူ့အနေနဲ့ထောက်ခံကြောင်းထပ်လောင်းပြောကြားပါရတယ်
။ You know
Israel ရဲ့ပတ်သက်လို့တန်ကွန်ချလို့ခိုင်မြဲပါလေ။နှစ်နိုင်ငံကြားနှစ်ဆိုင်နဲ့ဆက်ဆံရေးထူထောင်ထားပြီးအခုလိုတွေ့ဆုံရတဲ့အတွက်ကျေးဇူးတင်ပါတယ
်။ Israel သမ္မတကလည်း
The first and foremost we have to get
ပထမဆုံးဦးစားပေးရမယ့်ကိစ္စကဒဇာဂန်တွေအိမ်ပြန်လာနိုင်ဖို့ပါ။ဒီပြည်ပခန့်တွေဟာအီရန်မှာမြစ်ပြားခံတာပါ ပကောင်းဆိုးဝါအင်ပါယာအီရန်ဟာဂျာဂန်တွေကနေအခုလိုစတင်ခဲ့တာပါ တည်ငြိမ်အေးချမ်းရေးနဲ့လုံခြုံဘေးကင်းရေးကနေလမ်းလွှဲအောင်လဲနီလန်ပေါင်းစုံသုံးပြီးလုပ်ခဲ့ပါတယ်အစ္စရေးနိုင်ငံအလုံးစုံပြတ်သုံးရေးနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့လဲသူတို့ကလိုလားနေကြတာပ
ါသမရဘိုက်ဒန်ရဲ့ရင်းနှီးတွေ့ဆုံဆွေးနွေးခဲ့ကြောင်းလဲဟာဇော့ကပြောပါတယ်နိုဝင်ဘာ17ရက်ဝါရှင်တန်ကဂျူးအဖွဲ့တစ်ဖွဲ့ကျင်းပတဲ့အခမ်းအနားမှာတော့ထရမ့်ဟာငင်းကြေးချန်ပီယံအစ္စရေးရဲ့မိတ်ဆွေစစ်ဆိုပြီးတော့သမရဟာဇော့ကပြောပါတယ
် We spoke of the urgent need
ဒဇာဂန်နေအိမ်ပြန်လာနိုင်မှုအရေးကြီးလိုအပ်နေတဲ့ကိစ္စကိုဆွေးနွေးခဲ့ပါတယ်အစ္စရေးပေါ်ထားတဲ့သူ့ရဲ့မေတ္တာတရားကိုလည်းသမရထရန့်ကထပ်လောင်းပြောကြားပါတယ်သူ့ကိုကျေးဇူးတင်ကြောင်းနဲ့အောင်မြင်မှုတွေအချိန်ချင်းရဖို့လည်းပြန်ပြီးတော့ဆန္ဒပြုခဲ့ပါတယ
်ဂါဇာကဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့အစ္စရေးကခွင့်ပြုခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကနိုဝင်ဘာ12ရက်နေ့လုံးကပြောပါတယ်စစ်ဆက်ညှိနှိုင်းလို့မရရင်လက်နက်အကူအညီတွေဖြတ်တောက်မယ်ဆိုပြီးတော့ချင်းကြောက်ထားတာပ
ါ We've seen some
တိုးတက်မှုတချို့ရှိတာတွေ့ရပါတယ်ဒီထက်ပိုပြီးတော့လည်းတွေ့လို့ပါတယ်အမေရိကန်အနေနဲ့အကြဝင်ဆောင်ရွက်တာမျိုးမရှိဘူးဆိုရင်အခုလိုအပြောင်းအလဲတွေဖြစ်လာမှာမဟုတ်ပါဘူ
းဂါဇာမှာအခြေအနေအလွန်ဆိုးရွားနေကြောင်းအကူအညီပေးအဖွဲ့တွေကလည်းပြောဆိုနေတာပါအစ္စရေးကနေမကြခင်ကမှပြန်ရောက်လာတဲ့နိုင်ငံရေးသိပ္ပံပညာရှင်တဦးကလည်းအော်တိုဘာလတုန်းကထက်စာရင်ပို့ဆောင်တဲ့ပစ္စည်းအရေးအတွက်ပုံများလာပြီးတော့အဲ့ဒီအကူအညီပေးပစ္စည်းတွေအဓိက main gate ကိုဖျက်ချော်တည်ဆောင်သွားတာတွေ့ခဲ့ရတယ်လို့ VOA ကပြောပါတယ် Trump ကျန်းသက်စာချင်းစုပြီးရင်တော့ဒီလိုအခြေအနေတွေပြောင်းလဲကုန်နိုင်တယ်လို့လည်းဆိုပါတယ်
Washington Trump
has made it clear သမရတာဝန်စာယူချိန်မှာဒီစစ်ပွဲပြီးဆုံးစေလို့ကြောင်း Trump ကရှင်းရှင်းလင်းလင်းပြောထားပါတယ်ဝန်ကြီးချုပ်နေတန်ယာဟူအနေနဲ့ဘလို့နားလဲသဘောပေါက်ထားဖို့လိုမလဲဆိုတာကိုပြောထားတာပါသမရဘိုင်ဒန်ထက် Trump ကပြဿနာတွေကိုပိုတင်းတင်းမာမာကင်တွယ်ပြီးအထူးသဖြင့် Iran နဲ့သက်ဆိုင်တဲ့ကိစ္စတွေမှာပါ
အချိန်မနှောင်းခင်ပြင်ဆင်ကြဖို့လည်းလိုအပ်နေတာပါဂါဇာအခြေစိုက်ဟာမတ်စ်နဲ့လေဘနွန်အခြေစိုက်ဟစ်ဘိုလာတို့ကိုအီရန်ကအပြည့်အဝကြားခံပေးထားတာဟာဂူလာပိုင်းတွေအတွင်းအစ္စရေးဟာလေဘနွန်နိုင်ငံအတွင်းပိုင်းကိုတစတစတိုးဝင်ချေမှုန်းလာတာကြောင့်ဒေတာရင်းစစ်ပွဲဖြစ်လာနေပြီလားဆိုပြီးတော့လည်းစိုးရိမ်ပူပန်နေကြပါလေခင်ဗျာ
ကိုအောင်ပြောပြခဲ့တာပါဗျာအခုတော့အမေရိကန်နိုင်ငံကြီးနဲ့ဆက်ဆက်ပြီးတော့မြမအရေးဆက်ဆက်သတင်းသုံးသပ်ချက်တစ်ခုနဲ့လည်းတင်ပြကြပါမယ်အမေရိကန်သမ္မတရွေးကောက်ပွဲအနိုင်ရဒေါ်နယ်ထရန့်ရဲ့လက်ထက်နိုင်ငံခြားရေးမူဝါဒတွေမှာနိုင်ငံအခြားအကူအညီတွေလျှော့ချရေးပါဝင်လာဝယ်ရှိတဲ့ဆိုပြီးလေ့လာသူတွေကထောက်ပြနေချိန်မှာပဲမြမအရေးအကူအညီပေးရေးအတွက်စိုးရိမ်ချက်တွေလည်းဖြစ်ပေါ်နေပါတယ်။တစ်ဖက်မှာလည်းတရုတ်နိုင်ငံရဲ့ဒေတာရင်းလွှမ်းမိုးမှုပေါ်ထရန့်ကတံပြန်နိုင်ွယ်ရှိတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကျွန်တော်ကပဲအပြည့်စုံဆက်တင်ပြပါမယ်ခင်ဗျာ
။ထရန့်ဟာသူ့ရဲ့ပထမတက်တန်းတုန်းကနိုင်ငံခြားဆက်ဆံရေးမှာအပြောင်းအလဲတွေကြီးကြီးမားမားကိုစတိုက်လုပ်ခဲ့လို့အခုဒီချိန်မှာလည်းအလားတူဖြစ်လာမလားဆိုတဲ့မှန်းဆချက်တွေကရှိနေတာပါအထူးသဖြင့်ရွေးကောက်ပွဲအနိုင်မရခင်ကတည်းကအမေရိကန်ဆိုရရဲ့နိုင်ငံခြားအကူအညီရွှေပြောင်းအခြေချမှုနဲ့ဒုက္ခသည်ဆိုင်ရာကိစ္စရပ်တွေမှာပြင်းပြင်းထန်ထန်ဝေဖန်ထားလို့ဒါရီနဲ့ဆက်ဆက်ပြီးမြမအရေးမှာလည်းအကူအညီပေးထိခိုက်မှာကိုစိုးရိမ်ချက်တွေရှိနေတာပါနိုင်ငံတကာပြည်ပခလေ့လာရေးအဖွဲ့ ICG ကမြမဆိုင်ရာအကြီးတန်းအကြံပေးသောမတ်စ်ကင်းကတော့မြမအရေးမှာနိုင်ငံရေးသဘောအရထောက်ခံမှုပေးထားတဲ့ဘာမာ at ခေါင်းစဉ်အောက်ကအကူအညီတွေကတော့လူသက်လက်နဲ့မဟုတ်တဲ့အထောက်ပံ့တွေအဖြစ်တီးခြားရပ်တည်နေတာဖြစ်လို့ဒါကိုဖြတ်တောက်တာမျိုးမလုပ်ဖဲနေနိုင်ပေမဲ့တမယိုးကျလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီမျိုးတွေမှာထိခိုက်လာနိုင်တယ်လို့သုံးသပ်ပါတယ်
For example in Myanmar context as well I mean the Rohingya refugee camps in Bangladesh the US is
Bangladesh နိုင်ငံက Rohingya ဒုက္ခသည်စခန်းတွေအရေးရှိနေပါတယ်အဲ့ဒီဒုက္ခသည်တွေအတွက်စားနပ်ရိက္ခာထောက်ပံ့မှုမှာဆိုရင်အမေရိကန်ကနံပါတ်1လူရှင်နိုင်ငံဆိုတော့ထရန့်ဘာလို့မလဲဆိုတာကစိုးရိမ်စရာကောင်းတယ်လို့ထင်ပါတယ်ရွန်ဂျာဒုက္ခသည်တွေကိုထောက်ပံ့မှုရှော့ချတာမျိုးနဲ့အခုမှပြန်စတင်တဲ့ရွန်ဂျာဒုက္ခသည်တွေကိုအမေရိကန်မှာပြန်လည်နေရာချထားရည်လို့ကိစ္စရပ်တွေအတွက်ကတော့စိုးရိမ်စရာဖြစ်ပါတယ
် Trump ရဲ့ဒုတိယသက်တမ်းမှာရှစ်တောင်အရှာနဲ့အာရှပစိဖိတ်ဒေသအတွင်းအမေရိကန်တရုတ်ပြိုင်ဆိုင်မှုအနေထားနဲ့တွက်ချက်ပြီးမြမအရေးကိုချင်းကပ်နိုင်တယ်လို့လဲသူကသုံးသပ်ပါတယ်။ဒါကြောင့်လူသားချင်းစာနာထထားမှုဆိုင်ရာပံ့ပိုးကူညီမှုထက်မဟာဗျူဟာအကူအညီတွေကပိုပြီးဖြစ်နိုင်တယ်လို့ဆိုပါတယ်။ဒီလိုအမေရိကန်ကရှုမြင်လာရင်တော့ဘာမားအက်ကအကူအညီတွေကိုဆက်ထားမှာမျိုးနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြမနိုင်ငံကထွက်ပြေးသွားကြတဲ့ Ranger ဒုက္ခသည်အရေးကိုလဲပထဝီနိုင်ငံရေးနဲ့ရှင်ပြီးစဉ်းစားနိုင်တယ်လို့ ICG ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအကြီးတန်းအကြံပေးလဲဖြစ်တဲ့ Thomas King ကယူဆပါတယ
် It's hard to predict right because Bangladesh is well
ဒီနေရာမှာလဲခံမှန်းရခတ်ပါတယ်ဘာလို့လဲဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကလဲပထဝီဝင်အနေထားရအရေးပါပါတယ်ဘင်္ဂလားဒေ့ရှ်မှာလဲအိန္ဒိယတရုတ်နဲ့အမေရိကန်အားလုံးကဩဇာလွန်မိုးနိုင်ဖို့ကြိုးစားနေတာပါဒီချက်ကအိမ်ပြူတော်ကိုတွန်းအားဖြစ်စေနိုင်ပါတယ်ဘင်္ဂလားဒေ့ရှ်ကိုပထဝီနိုင်ငံရေးအကြောင်းပြချက်နဲ့ထောက်ပံ့မှုကောင်းတွေဆက်ရှိတယ်လို့မျိုးမြန်မာနိုင်ငံကိုလည်းပထဝီနိုင်ငံရေးအရထောက်ပံ့ပေးတာမျိုးတွေဆက်ဖြစ်နိုင်ပ
ါတယ
်အမေရိကန်အနေနဲ့မြန်မာအရေးမှာတရုတ်နိုင်ငံနဲ့ရှင်ပြီးစဉ်းစားနိုင်တယ်ဆိုတာကိုလုံခြုံရေးကြောင့်အမည်မဖော်လိုတဲ့ပြည်တွင်းကဝါရင့်နိုင်ငံရေးသုံးသပ်သူကလည်းသဘောတူပါတယ်ဒါပေမဲ့တရုတ်ကိုတံပြန်နိုင်တဲ့စဉ်းစားချက်အောက်ကမြန်မာအရေးကင်တွယ်မှုတွေကရုတ်တရက်ချက်ချင်းတော့မဖြစ်နိုင်ဘူးလို့သူကယူဆပါတယ်။ဒါပြင်တရုတ်နိုင်ငံကိုထိမ့်ဖို့အသုံးချခြင်းရင်မြန်မာနိုင်ငံရေးထက်ပိုကောက်တဲ့တခြားဒေသရင်းကိစ္စရပ်တွေနိုင်ငံတွေရှိနေတယ်လို့လည်းသူကထောက်ပြပါဗါတယ်။အစဉ်အဆက်မှာတော့ Republican အစိုးရတွေတက်လာရင်မြန်မာဒီမိုကရေစီအရေးအတွက်အေးအေးယူပိတ်ဆို့မှုတွေပြပြတသားဆောင်ရွက်လေရှိလို့အတိုက်ခံအင်အားစုဘက်ကတော့ Trump တကြောပြန်ဥဆောင်မဲ့ခက်မှလည်းအလားတူ American ရဲ့ထောက်ခံမှုတွေတိုးဖို့ညော်လင့်တောင်းဆိုနေကြတာပါပြည်တွင်းအခြေစိုက်လိလသုံးသက်သူကတော့မြမရေးမှာအမေရိကန်လွှမ်းမိုးဖို့ထက်တရုတ်နိုင်ငံကပဲဆက်ပြီးလွှမ်းမိုးနေဦးမယ်လို့ယူဆပါတယ် NUG ခေါင်းဆောင်ပိုင်းတဦးဖြစ်တဲ့လူခွေးဆိုင်ရာဝင်ကြီးဦးအောင်မျိုးမင်းကတော့ဒေါ်နယ်ထရန့်ဦးဆောင်မဲ့အမေရိကန်အစိုးရတဲ့အနေနဲ့လူခွေးနဲ့ဒီမိုကရေစီရေးမှာအခုတည်းမလျော့တဲ့ထောက်ခံပံ့ပိုးမှုတွေဆက်လုပ်ဖို့ညော်လင့်တယ်လို့မြမအနေနဲ့နိုင်ငံကြီးတစ်ခုခုရဲ့ဘက်ကိုလိုက်ဖို့မရှိဘူးလို့VOA ရဲ့မင်းမြန်းကမ်းမှာတိတ်မကြခင်ကဖြေချထားပါတယ်မြမအရေးမှာလိုအပ်နေတာကနိုင်ငံတစ်နိုင်ငံရဲ့အကူအညီမဟုတ်ဘဲအိန္ဒိယနိုင်ငံတွေအားလုံးကိုလိုအပ်တယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာတဲ့နိုင်ငံတွေရဲ့အကူအညီလည်းလိုအပ်ပြီးအားလုံးကအဓိပ္ပာယ်ရှိရှိပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းတောင်းဆိုထားပါတယ်ခင
်ဗျ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရတယ်ဆိုတော့ burmese@voanews.com email လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ်ခင်ခုတော့ပြည်တွင်းသတင်းပေးပို့ချက်တပုတ်နဲ့ဆက်ပါမယ်။စကိုင်းမန်းလေးဘက်စီးရဲသတင်းတွေနဲ့တိုက်ပွဲတွင်ထိခိုက်သေဆုံးမှုသတင်းတွေနဲ့ပတ်သက်ပြီးပြည်တွင်းကသတင်းပေးပို့ထားတာကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ
်။စကိုင်းတိုင်းမြောင်မြို့နယ်တွေကကျေးရွာတွေကိုစစ်တပ်ကနှင်းရဲစက်တိုက်ဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံ20ကျော်ထိခိုက်ဒဏ်ရာရပြီးအိမ်မွေးတရိတ်ဆန်အများအပြားသေဆုံးခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။မန္တလေးတိုင်းမြင်းညံမြို့နယ်တဲမှာလည်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေနှင်းရဲစက်တိုက်တိုက်ပွဲတွေရှိနေပါတယ်။စကိုင်းတိုင်းမြောင်မြို့နယ်တွေကကျေးရွာတွေကိုနိုဝင်ဘာ12ရက်နဲ့13ရက်တွေမှာစစ်တပ်ကနှင်းရဲစက်တိုက်ဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။နိုဝင်ဘာ12ရက်မှာတွင်းကြီးနဲ့မကြီးဘုတ်ရွာကြားကကြက်မွေးမြူရေးခြံကိုပစ်ခတ်ခဲ့ပြီး13ရက်နေ့မှာတော့မြစ်တာနဲ့စူးလေကုံကျေးရွာတွေကိုလေကြောင်းကနေစစ်တပ်နဲ့ပစ်ခတ်ပြီးဘုံကျဲတိုက်ခိုက်တာလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။နှင်းရဲစက်တိုက်လေကြောင်းကတိုက်ခိုက်ခံရတာကြောင့်လူ24ဦးဒဏ်ရာရရှိခဲ့တယ်လို့မြောင်ပြည်သူကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ကကိုနွေဦးကအခုလိုပြောပါတယ
်။တွင်းကြီးနဲ့ကျွန်တော်မကြီးဘုတ်ရွာကြတယ်။ရွာကြကတက်ချံတယ်။ဘာမှတော့ဟိုပြစ်တာပေါ့လေ။အဲပြစ်တဲ့ချိန်မှာအဲတောထဲမှာလုံငန်းလုံးကြီးကတောင်သူတွေရှိတယ်။အဲတောင်သူတွေကနေနဲ့လာပြစ်တော့ကြတော့အဲနမ်းမှာအနည်းဆုံးဆိုတော့အဲတက်ချံတစ်ခုပဲပြောကြတယ်။အဲတက်ချံလည်းဝင်ပြီးတော့ပြေးကြတယ်။ဒီကြတဲ့အချိန်မှာဘုံနဲ့ထပ်ပြီးတော့တက်ချမ်းမို့ကျေးလိုက်တာပေါ့ကွာ။ဝင်ပြီးတဲ့ပြည်သူတွေအကုန်လုံးထိခိုက်ဒဏ်ရာရကုန်တယ်။အမျိုးသားက2ယောက်နဲ့အမျိုးသမီးက6ယောက်ပြန်ဒဏ်ရာရတာ။ဒီလေးကကျတော့လောလောဆယ်2နာရီနဲ့7မိနစ်လောက်မှာကျွန်တော်တို့ဒီမြစ်တာရွာပေါ့ကွာ။လာပြီးတော့ဟိုဘုံကျေးတဲ့နှလုံးကျေးတဲ့ပေါ့ကွာ။ဒဏ်ရာရတွေရောဘာတွေရောအကုန်လုံးခေါ်ထုတ်ပြီးတော့ပြည်ကမ်းပို့ကြတဲ့အချိန်မှာပြည်ကမ်းပို့တဲ့ကားတွေနဲ့လူတွေကိုပေါ့နော်။လိုက်ပြီးတော့ဟိုပြစ်တာပေါ့။အဲ့ဒါကျတော့2နာရီနဲ့မိနစ်40လောလောဆယ်ရင်းရကတော့7နှစ်လောက်ထိခြားပြီ။ဒါမှအသက်အလီရောမစိုးရင်ရဘူးဆိုတော့သိရတယ်။7နှစ်လောက်ဆိုတဲ့ဟာကဒါဟိုမြစ်တာမှာဖြစ်တဲ့ကိစ္စပါကနော်။သူ့ဒီကုံကိုထပ်ပြတဲ့အချိန်မှာအင်းတလုံးမိလောင်ပြီးတော့အဲဒီစစ်ဝိနာရှောင်းတဲ့တယောက်ပေါ့နော်။အဲတယောက်ကလည်းဟိုတန်ရာရသွားတာရှိသေးတယ်ဆိုတော့အလုံးပေါင်းလိုက်တော့အဲတယောက်ကပေါင်းတယ်ဆိုရင်တော့13ယောက်ပေါ့ရတယ်။
လေကြောင်းကပြစ်ခတ်ခံရတဲ့နှင်းရလုံးတိုက်ပွဲဖြစ်တာမရှိသလို ကျချံပြစ်ခံရလို့မီးလောင်သွားတဲ့အတွက်ကျက်အကောင်ကြီး1800ကျော်နဲ့ဝက်အကောင်ကြီး80နီးပါးတေးဆုံးခဲ့ကမြစ်သားရွာပြစ်ခတ်ခံရခြင်းမှာတော့နေအချို့ပျက်စီးဆုံးရှုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်လေကြောင်းကတိုက်ခတ်ခဲ့တာနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုအခုလိုတိုက်ခတ်ခံရတာကြောင့်ဒေသခံတွေကျေးရွာကိုစွန့်ခွာပြီးဘေးလွတ်ရာတင်းရှောင်နေကြရပါတယ်ဒါကစကိုင်းတိုင်းမြောင်မြို့နယ်တဲကအခြေအနေပါမန္တလေးတိုင်းမြင်းညံမြို့နယ်မှာဆိုရင်လေစစ်ကြောင်းထိုးလာတဲ့စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားနှစ်ရက်ဆက်တိုက်တိုက်ပွဲရှိနေပါတယ်။နိုဝင်ဘာ12ရက်ကစလို့ကွန်းဆိုင်ကျေးရွာနဲ့ကူကျေးရွာဘက်ကိုစစ်တပ်ဘက်ကစစ်ကြောင်းထိုးနယ်မြေရှင်းလင်းလာခြင်းမှာတိုက်ပွဲတွေဖြစ်နေကြတာပါ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့မြင်းညံဒေသခံတူပြောတာက
ဝန်သားရေးနဲ့ကူလာကြ။ကူလာကရွာထိုက်ကနေပြီးတော့ဗရားနေပြီးတော့ဒီကောင်တွေကထိကျက်လာတယ်ဒီဘက်ကဒီဆက်ထိုက်ကြနေပြီးခန်းကျစ်တော့သူတို့ရှေ့တော့တိုးမလာဘူး။ဒီလားကြားမယ်ပရက်ဆိုင်ထားတယ်။နည်းရလည်းဖြစ်တယ်အခုလည်းဖြစ်တယ်အခုကိုဖြစ်နေတာ
။နိုဝင်ဘာ17ရက်ညပိုင်းကကူရွာနဲ့ကွန်းဆိုင်ရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့ပြီးနောက်တနေ့နိုဝင်ဘာ12ရက်မှာတော့မြင်းညံမြို့နယ်မှာရှိတဲ့စစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောတိတွေကစစ်ကြောင်းထိုးလာချိန်ကာကွယ်ရေးတပ်ဖွဲ့တွေနဲ့နှစ်ရက်ဆက်တိုက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနိုင်စင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီအထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ခြားသာပရင်းနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုချင်တယ်ဆိုရင်အခု YouTube နဲ့ Facebook ကတိုက်ရိုက်ထုတ်လွှင့်ချက်တွေမှာလည်းမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါတယ်။ဒါမှမဟုတ် VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။အခုတော့ပတ်စဉ်အစီအစဉ်တွေကိုစတိုက်တင်ဆက်ပါမယ်။လူငယ်ကဏ္ဍဂျန်စီနဲ့အားကစားအစီအစဉ်တွေမတင်ဆက်ခင်မှာ Editor နဲ့ဆွေးနွေးခန်းနဲ့စတင်ပါမယ်။ရုရှားကိုမြောက်ကိုရီးယားတပ်ဖွဲ့တွေဆီလွတ်တာအပေါ်မှာနိုင်ငံတကာကအထူးသဖြင့်အနောက်မဟာမိတ်နိုင်ငံတွေကစိုးရိမ်နေကြပါတယ်။ဒီလိုဆီလွတ်တဲ့အတွက်ယူကရိန်းစစ်ပွဲပုံမူကျပြန့်လာနိုင်ပါသလားဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးပွဲစစ်စစ်မှာဦးကျော်ဇန်သားကိုမမျှသဆိုင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်ဇန်သားရှင်
မင်္ဂလာပ
ါဒီရုရှားကယူကရိန်းကိုတိုက်လာတာ3နှစ်ကျော်လာပါပြီအခုကြတော့မှဒီမြောက်ကိုရီးယားတပ်ဖွဲ့ဝင်1000လောက်ကိုရုရှားမှာတင်နန်းနေပြီးတယ်။နောက်နေဆက်ကိုတပ်ဖွဲ့ဝင်တွေကိုနေရာချထားပြီးတယ်။အဲ့ဒါဘာဖြစ်လို့ပါလဲရုရှားဘက်ကဟိုရေးနှိမ်လာတဲ့အခြေအနေဖြစ်နေလို့ပါလား
။မှန်ပါတယ်တကယ်တော့ရုရှားကအစကတည်းကယူကရိန်းစစ်ပွဲမှာရင်ဆိုင်ရတာဟာယူကရိန်းတနိုင်ငံနဲ့မဟုတ်ပါဘူး။ယူကရိန်းနောက်မှာဥရောပကမ္ဘာပေါ်မှာအင်အားအကောင်ဆုံးဆိုတဲ့စီးရင်မဟာမိတ် NATO တစ်ဖွဲ့လုံးရှိနေတယ်။သူတို့ဆီကလက်နက်တွေနဲ့ယူကရိန်းကအဓိကခုခံနေရဖြစ်တယ်ဒါကိုရုရှားကဖြိုခွဲဖို့အင်တန်ခဲရင်ပါတယ်ဒါတောင်မှအဲ့ဒီဥရောပတို့ NATO တို့ကရတဲ့လက်နက်တွေကိုရုရှားတွေကမပြစ်ရဘူးဆိုတော့စီကံရှိနေလို့အဲ့တောင်မှယူကရိန်းကပြစ်ခွင့်ပေးပါဆိုပြီးအတင်းပြင်းထန်တောင်းဆိုနေဆိုတော့ယူကရိန်းတပ်တွေကရုရှားနိုင်ငံရဲ့အဲ့ဒီကတ်စ်ဒေသကိုဝင်ပြီးတော့တံမြန်ထိုးစစ်ဆင်လိုက်တာတော်တော်ကြီးကြဲတဲ့ထိုးစစ်ပါအဲ့ဒါရုရှားကဒီစစ်ကိုတိုက်လာတာမှစစ်သားပေါင်းသိမ်းသိမ်းချီပြီးတော့သေဆုံးခဲ့ပြီသူရောယူကရိန်းကိုသူတို့လူချင်းနဲ့မှလောက်သလောက်လက်စွမ်းပြထိုးနေနိုင်တာတခုမှမရှိသေးဘူးအဲ့ဒီအတွက်ကြောင့်မြောက်ကိုရီးယားဆီကလက်နက်တွေကိုရုရှားကမျှော်လင့်တယ်လက်နက်တွေမကဘူးဆိုရင်လူကရောက်လာတာဖြစ်ပါတယ်သူတို့နိုင်ငံရုရှားမြောက်ကိုရီးယားသဘောတူညီချက်ကိုလည်းပဲဒီနေ့စောစောပိုင်းမှာပဲပူတင်နဲ့ကင်ဂျုံအန်နဲ့တွေ့ဆုံတဲ့နေရာမှာသူတို့ရဲ့သဘောတူညီချက်ကို comprehensive strategic partnership ဆိုပြီးတော့ အလုံးကိုလွှမ်းခြုံတဲ့မဟာဗျူဟာမဟာမိတ်ဆိုတဲ့သဘောမျိုးနဲ့ပေါ့လေပါတနာဆိုတဲ့သဘောမျိုးနဲ့သူတို့ချုပ်ဆိုလိုက်တယ်ဆိုတဲ့သဘောကတော့စီးရေးလဲပါဝင်တယ်သူနိုင်ငံကိုဝင်တိုက်ရင်ငါနိုင်ငံကိုဝင်တိုက်ခံရလို့သဘောထားပြီးတော့အဲ့လိုအပြန်အလှန်ကူညီမယ်ဆိုတဲ့သဘောထားအတိပါလာတယ်ဆိုတော့အဲ့ဒီသဘောတူညီကလည်းအစကတည်းကလန့်ခင်းထားတာဖြစ်ပါတယ်အဲ့ဒီသူတို့တွေမြားကြီးလိ
တခြားတီးခြားဘာအကျိုးအမြတ်ရှိလို့ပါလဲ
။နော်ကိုရီးယားဘက်ကနော်ကိုရီးယားဘက်ကအကျိုးအမြတ်ရှိပါတယ်။နော်ကိုရီးယားဟာရုရှားစီကအများအားဖြင့်အကူအညီတွေလိုအပ်နေတယ်။အထူးသဖြင့်သူရဲ့လက်နက်တွေအသိမြင့်ဖို့အတွက်နည်းပညာတွေလိုအပ်တယ်။နောက် satellite တွေ missile တွေကိစ္စအတွက်လည်းနည်းပညာလိုအပ်တယ်။ဆိုတော့ရုရှားဒီဟာကိုဒီအပြင်ပံ့ပိုးကူညီနိုင်တယ်။ကူညီရကူညီနေပါတယ်။ဒါအပြင်ရုရှားစီကသူတို့ဟာစနရိတ်ခါရီလောင်စာရီအဲ့ဒီကနေပြီးတော့ပူပေးတယ်။နော်ကိုရီးယားဟာရုရှားကိုတော်တော်များများမိခိုအပ်ထားနေရတဲ့နိုင်ငံဖြစ်ပါတယ်။အဲ့ဒီအပြင်ဘာအကျိုးတစ်ခုရထိုင်လဲဆိုတော့နော်ကိုရီးယားစစ်သားတွေဟာစင်မတိုက်တာကြာပြီသူတို့စီးရင်အားသာမြောက်များစွာတော်တော်ကိုအကြီးမားဆုံးစစ်သားအရေးတွေရှိတဲ့နိုင်ငံတစ်ခုဖြစ်သွားလှုပ်ထားတာဒါပေမဲ့တိုက်ပွဲအတွေ့အကြုံမရှိဘူးအထူးသဖြင့်နိုင်ငံတော်တိုက်ပွဲအတွေ့အကြုံမရှိဘူးဆိုတော့ရုရှားလိုနေရာသွားပြီးတော့ယူကရိန်းနဲ့တိုက်ပွဲမှာပါဝင်လိုက်ခြင်းအဖြစ်တိုက်ပွဲအတွေ့အကြုံလည်းပဲအများကြီးရလာမှာဖြစ်တယ်လို့အဲ့လိုသုံးသပ်ကြပါတယ်ဆိုတော့ဒါမြောက်ကိုရီးယားအနေနဲ့ဒီမှာသူကူညီတဲ့အတွက်ရုရှားဘက်ကတံပြန်အကူအညီရရှိနိုင်တဲ့သဘောဖြစ်ပါတယ်
ဒီယူကရိန်းနယ်စပ်မှာပေါ့မြောက်ကိုရီးယားတပ်ဖွဲ့တွေချထားတဲ့အပေါ်မှာဟိုကဘာကလည်းဒီပေါ်စိုးရိမ်ကြပါတယ်အခြေအနေတွေကဘယ်လိုဖြစ်လာနိုင်လို့ပါလဲ
စိုးရိမ်ပါတယ်အမေရိကန်တော့ထိတ်ဆုံးကသူကဒီစစ်ပွဲကိုဥဆောင်ပြီးတိုက်နေရတာဟုတ်သူကနေတူအဖွဲ့ခေါင်းဆောင်အနေနဲ့လည်းပဲဥရောပတစ်ခုလုံးနေမှာကဘာရဲ့လုံခြုံရေးတောင်မှသူကပဲအခုလုံးဝင်ပြီးတော့ထိန်သိမ်းနေပါညာလုံနေတော့ဒီစစ်ပွဲကျပြန့်လာမှာကိုအမေရိကန်အစိုးရဆုံးမှာပဲသူတို့ဘက်ကပို့ပြီးတော့ဒါကိုမြန်မြန်ဆန်ဆန်မပြိနိုင်တော့ပဲတာရှည်ဖြစ်လာမယ်စစ်ကျပြန့်လာမှာကိုသူတို့စိုးရင်ပါတယ်ဒါကတော့သဘာဝကျတယ်။နောက်တောင်ကိုရီးယားနဲ့ဂျပန်အရှေ့ပြားမှာဆိုစိုးရင်တယ်။တောင်ကိုရီးယားရဲ့စိတ်စိုးရင်လောက်ပါတယ်။တောင်ကိုရီးယားနိုင်ငံဟာမြောက်ကိုရီးယားနဲ့နေရန်ဖြစ်နေတဲ့နိုင်ငံဖြစ်တယ်။မြောက်ကိုရီးယားတစ်ထင်းလုံးတောင်ကိုရီးယားကိုစိတ်မဲ့ပြုမဲ့ဆွေးတစ်ထင်းလုံးရန်စနေတဲ့နိုင်ငံဖြစ်တယ်။လက်နက်တွေစမ်းပြနေတယ်အဲ့ဆိုတော့မြောက်ကိုရီးယားကရုရှားနဲ့အခုကြီးလိုက်တာအပြန်အလှန်အဖြစ်ရုရှားစီကလည်းပဲသူတို့အခုကြီးရလာနိုင်တဲ့လာတူတစ်ခုဖြစ်လာခဲ့ရင်ပေါ့မြောက်ကိုရီးယားတောင်ကိုရီးယားတို့ရန်ဆက်လာခဲ့ရင်ရုရှားနောက်ကလုံးဝမရတည်လာနိုင်စောစောကပြောခဲ့တဲ့သဘောတူညီချက်အရာ93ကိုရီးယားစစ်ပွဲပြီးတဲ့အခါမှာတောင်နှင်းမြောက်ကိုရီးယားဟာမပြေလည်ပဲလမ်းခွဲသွားတာနောက်ပိုင်းမှာသူတို့ကနိုင်ငံရေးစာချုပ်ချုပ်ဆိုထားရင်မရှိပါဘူးတောင်ကိုရီးယားတို့အထူးစိုးရင်ကြဖြစ်ပါတယ်နောက်တောင်ကိုရီးယားရဲ့စိုးရင်ကြနောက်တစ်ခုကဘာလဲဆိုတော့ရုရှားဟာဟိုဘက်မှာသိပြီးတော့ဘေးကျန်နေကြဖြစ်လာရင်ဒုတိယစစ်မျက်နှာတစ်ခုကိုမြောက်ကိုရီးယားတစ်ဆင့်ဒီဘက်မှာလာဖွင့်နိုင်တယ်အစီပြားမှာတောင်ကိုရီးယားတို့ဂျပန်တို့ဘက်မှာလာဖွင့်လာနိုင်တယ်ဆိုပြီးတော့အဲဆိုမျိုးတော်ကနင်းဂျန်ရေး Institute တစ်ခုကသူတွေဒီတယောက်ကပြောတာတွေ့ရပါတယ်ကဲလို့ဒီဘက်မှာ trap out ပိတ်နေလို့ဒီဘက်မှာရန်ဆက်လိုက်သူတို့ကအရှိဆုံးကခံရမယ့်နိုင်ငံဖြစ်တယ်ဆိုတော့ဒါတောင်ကိုရီးယားအတွက်ကတော့အဓိကအစိုးရင်းဆုံးနိုင်ငံဖြစ်ပါတယ်တောင်ကိုရီးယားဒီယူကရိန်းကိုအစတုန်းကnon leader assistant ပြည်ဘာလို့မိုင်းရှာဖွေးရောဘာလို့တခြားအခုညပြည်ဒါပေမဲ့အခုခါမှာအဲ့ဒီလက်နဲ့တောင်ပူပေးရင်ကောင်းလားဆိုရည်သူစဉ်းစားလာတာကိုတွေ့ရပါတယ်ဆိုတော့သူကထိခိုက်နိုင်ဆုံးနိုင်ငံဖြစ်နေပေါ့နောက်တစ်နိုင်ငံကဂျပန်ထွန်းနီလောင်းပါပဲမြောက်ကိုရီးယားနဲ့ရုရှားသက်ရင်းနှီးသွားရင်ဂျပန်တွေသိအနေရှိတယ်မြောက်ကိုရီးယားဘုံဆက်ရင်ဂျပန်နားမှာမကြခဏဖြစ်လို့ပြဿနာဖြစ်နေရတယ်ဆိုဂျပန်နဲ့ရုရှားလည်းဒုတိယကမ္ဘာစစ်ပြီးကြတဲ့ကငင်းငယ်ရေးဆိုင်ရာ peace treaty မရှိဘူး armistice လို့ခေါ်တဲ့အပြည့်အစုံပေါ့လေအဲ့ဒီသဘောတူညီချက်နဲ့သာသူနေကြရတာဖြစ်ပါတယ်ဆိုတော့ဒါကိုအဲ့ဒီအပြည့်အစုံသဘောတူညီချက်စစ်ရစေးသဘောတူညီချက်ကိုအစင်းမြအောင်ငင်းငယ်ရေးဆိုင်ရာချုပ်ဖို့အတွက်ဂျပန်ဘက်ကကန့်လန့်မှုတွေရှိပါတယ်နောက်ဆုံးကန့်လန့်တာ2022မှာတင်တဲ့ကန့်လန့်တယ်ရုရှားဘက်ကပယ်ချတယ်အဲ့လိုလည်းပဲဆိုတော့သူကအထင်မြင်စစ်ဖြစ်နိုင်တဲ့နိုင်ငံပေါ်တစ်ဖက်ဖက်ကဆက်လိုက်မယ်ဆိုရင်သူတို့တော့လုံးဝမဖြစ်ချင်ပါဘူးဆိုတော့ခုနပြောခဲ့လိုပဲမြောက်ကိုရီးယားတစ်ဆင့်ရန်ဆက်လိုက်ရင်သူတို့လည်းခံရမှာဖြစ်တယ်ဆိုတော့ဂျပန်ကလည်းပဲဒီကိစ္စကိုအထူးစိုးရိမ်နေပါတယ်ဒါသူတို့လည်းစိုးရိမ်နေရဆိုတော့ now သင်္သာဥရောပတ
ူဥရောပနိုင်ငံဟုတ်တယ်ဥရောပနိုင်ငံနေရပါဦးသူတို့ဘယ်လိုတုံ့ပြန်လဲ
ပေါ့ဥရောပကိုလည်းနှစ်ခုခွဲပြောရင်ပထမဆုံးတိုက်လို့မြောက်ကိုရီးယားစစ်သားတွေဟိုဘက်ကိုပေါ်လိုက်တဲ့ဆိုတဲ့တောင်ကိုရီးယားကကော်ရီးအဖွဲ့တစ်ဖွဲ့ကနေတူအဖွဲ့ကိုသွားပြီးတော့တင်ပြတယ်အဲ့ဒီစား NATO ကတော့တောင်ကိုရီးယားကိုစုံတာသူတွေကရှေ့ပြားကငါတို့ရဲ့ NATO မဟာမိတ်နိုင်ငံတစ်ခုပေါ့ NATO အဖွဲ့မဟုတ်ပါဘူးအဲ NATO အဖွဲ့အတွင်းမှုကတော်တော်စင်းလင်းရထုတ်ပါတယ်တကယ်စမ်းနဲ့ပတ်သက်ပြီးတော့ငါတို့ကဒါအလေးနဲ့ထားတယ်တကယ်ကြောင့်ငါတို့ဘယ်လိုတွန့်ပြောင်းမလဲဆိုတော့ငါတို့အပြင်းထန်စဉ်းစားမှဖြစ်တယ်ဆိုပြီးတော့သူကပြောပါတယ် NATO အဖွဲ့ကတော့ဒါတာဝန်ရှိတဲ့သူတို့စီးရေးအဖြစ်သူတို့တစုံတစ်ခုတရားကိုလှုပ်လာမဲ့လို့လုံးဝယူဆပါတယ်နောက်တစ်ခုကဒီယူကရိန်းကဒီကတ်စ်ကိုဝင်ပြီးတော့တိုက်ခဲ့တာမှလည်းပဲယူကရိန်းရဲ့ဤမှန်ချက်ကိုဘာတွေထည့်ပြောကြလဲဆိုယူကရိန်းကဒီလိုတိုက်ပြလိုက်ရင်အဖြစ် NATO ကယူကရိန်းကိုလက်နက်တွေပို့ပေးသင့်ပေးသင့်ဆိုခြုံချလုံဖြစ်နေတဲ့နေရာမှာဒီလိုပြသရတဲ့အတွက်ယူကရိန်းကို NATO အဖွဲ့ကလက်နက်တွေပို့ပြီးပုံအောင်ပေးမယ်ဆိုတဲ့သဘောတူညီပို့ပြီးတော့ခိုင်မာလာနိုင်တယ်လို့တွေ့လို့ရပါတယ်ဒါနောက်တစ်ခုကNATO အပြင်ပေါ့လေဥရောပ EU ဥရောပသမဂ္ဂကအဲသူတို့ရဲ့နိုင်ငံသားရေးတာဝန်ခံဂျိုဆက်ဘော်ရဲလ်ဟုတ်တယ်ဂျပန်ကိုသွားတယ်တကိစ္စကိုပဲပြောမှာပဲနောက်တောင်ကိုရီးယားကိုရောက်တယ်ဒီနေ့မှာပဲရောက်ပြီးတော့တောင်ကိုရီးယားကိုပြောတယ်တောင်ကိုရီးယားရောက်နေမှာမြောင်းနှဲတောင်ဂျာမန်စစ်မဲ့ဆုံသတ်မှတ်ထားတဲ့နေရာကိုသွားတယ်ဒါညဉ့်ညံ့ရေးအတွက်ငါတို့အဖြေရမယ်ဆိုတော့ပြသတဲ့သဘောဖြစ်တယ်ဆိုပြီးပြောတယ်တောင်ကိုရီးယားနိုင်ငံကိုသူတို့ဘယ်လိုကူညီနိုင်မယ်ဆိုတော့သူတို့အသေးစိတ်ဆွေးနွေးတယ်ဆိုတာတွေ့ရပါတယ်ဆိုတော့ဒီကိစ္စဟာလည်းပဲဥရောပကလည်းပဲအသိအလေးနဲ့ထားတယ်တကယ်တမ်းယူကရိန်းစစ်ပွဲကျေပြန့်လာရင်ဂျင်ဆိုင်ရမှာအမေရိကန်အဝေးကြီးပဲအဲဒီဥရောပမှာဖြစ်လာမှလေအဓိကအဖြစ်အများအားလူလူကဒီကိစ္စကိုတုံ့ပြန်ရဆိုရင်ရတာဆိုတော့ဥရောပကလည်းပဲအသိအလေးနဲ့ထားတယ်လို့ယူဆပါတယ်ဟာ
အဲဒီလိုမြောက်ကိုရီးယားဘက်ကတက်တေပို့လာတဲ့အပေါ်မှာဟိုအမေရိကန်နေပြီးတော့တရုတ်ကိုဝင်ထိန်ပေးဖို့ပြောတယ်ပေါ့နော်အဲတရုတ်ကထိန်နိုင်မှာလား
တရုတ်ရဲ့မြောက်ကိုရီးယားပေါ်သဘောထားကရုရှားလိုစီးအဖြစ်အကုန်လုံးပေးမယ်ဆိုတဲ့သဘောမျိုးတဲ့မြောက်ကိုရီးယားကိုနိုင်ငံသားမှဝင်ဆောက်အောင်သိပ်ပြီးတော့အထင်းသိမ်းကာကွယ်ပေးတဲ့သဘောထင်းထင်းသိမ်းသိမ်းသာမြောက်ကိုရီးယားနဲ့တရုတ်ဆက်ဆံတာအထောက်အထားရှိပါတယ်ဆိုတော့ရုရှားလိုအပ်သလိုမြောက်ကိုရီးယားရဲ့အကူအညီကိုလည်းပဲတရုတ်ကမလိုအပ်ပါဘူးသူကနေသူနေနိုင်တဲ့အချင်းဒီတစီပွားရေးစီးအကုန်လုံးအင်အားရှိပါတယ်ဒါကြောင့်တချို့သုံးသပ်သူတွေကဒီကိစ္စမှာတရုတ်ဟာပြည်ချက်နံကြအခြေအနေကြုံရတယ်။သူကကမ္ဘာမှာညဉ့်ညံ့ရေးတွေဆောင်ရွက်ပေးတယ်။တခဲနိုင်ငံတွေပြည်ပခါတွေမှာဆောင်ရွက်ပေးဖို့ကြောင်းဝင်ဖို့ဆိုအများကြီးလုပ်နေတယ်။အဲ့ဒီဟာကိုအကြောင်းပြပြီးလုပ်တယ်။နောက်ယူကရိန်းစစ်ပွဲကိုလည်းပဲသူကရုရှားဘက်ကတစ်ဖက်သက်မထောက်ခံပါဘူးသူက။ရုရှားကိုအကူအညီပေးနေတဲ့နည်းပညာတွေလို့တရုတ်ကပေးတယ်။ဒါပေမဲ့အဲ့ဒီနည်းပညာတွေကိုစီးရင်မှသုံးတယ်လို့ဥရောပတို့အမေရိကန်တို့ဆွဆွဲမှုတယ်။ဒါကိုတရုတ်ကမဟုတ်ပါဘူးဆိုပြီးတော့ထိန်းသိမ်းသိမ်းလုပ်တယ်။ဆိုအခုကြည့်ရမှလည်းပဲတရုတ်ကိုဒီကျူတော်တဲ့ဒီမြောက်ကိုရီးယားတပ်ဖွဲ့တွေရုရှားကိုပူပီးရဲ့ရပိုင်းအတွင်းမှာအမေရိကမှာရှိတဲ့တရုတ်သံမကြီးကိုအမေရိကန်ကာကွယ်ရေးဌာနကပုဂ္ဂိုလ်တွေကတွေ့ပြီးတော့အဲ့ဒါကိုပြောပါတယ်ဝင်ထိန်ပေးပါဆိုပြီးတော့တရုတ်ကဘယ်လိုတုံ့ပြန်လဲဆိုတာသူတို့သတင်းမှာမဖော်ပြပါဘူးတကယ်လို့စောစောကပြောခဲ့တဲ့အတိုင်းပဲမြောက်ကိုရီးယားတဆင့်ရုရှားဟာအရှိတ်ဘက်မှာစီးမျက်နှာဖွင့်လာတဲ့ဆိုရင်အဓိကရင်ဆိုင်မှာတရုတ်ပဲအရွတ်ညဉ့်ညံ့ရေးလုပ်ပြီးစီးပွားရေးလုပ်ဖို့စဉ်းစားနေတာဒီကိစ္စမှာမင်းတို့ကစစ်ဖြစ်အောင်ဒီဘက်ကိုခေါ်လာပြန်ပြီးဆိုပြီးတော့သူ့အနေနဲ့လည်းပဲတော်တော်လေးပြည်ကျန်နေကြစဉ်းစားဆရာဖြစ်မယ်လို့ထင်ပါတယ
်ဒီရုရှားကသူ့ရဲ့အဓိကမဟာမိတ်အီရန်ပေါ့သူနဲ့လည်းမြောက်ကိုရီးယားလိုပဲခုနကာကွယ်ရေးသဘောတူညီချက်စာချုပ်ချုပ်မယ်လို့ပြောနေတော့အီရန်ဘက်ကရောဒီလိုမျိုးရုရှားကိုအကူအညီတွေပို့လာနိုင်လား
ရင်းငါတော့ပို့ထားပါတယ်အီရန်က drone တွေပေးတယ်ဘာညာကြီးကြီးစံတွေပါတယ်ပေးပို့ကြတာတွေရှိတယ်ဒါပေမဲ့အခုကအီရန်မှာလောလောဆယ်သုပြတနာအကြီးကြီးဖြစ်နေပြီ။သူကဟက်စ်ဘိုလာတွေကအစ္စရေးနဲ့ပြဿနာဆက်ဖြစ်လာတော့အီရန်ကဘုံကျဲလိုက်တာပြန်ကျဲတာတွေပါနေနေပါစီတင်ပြလက်တုံပြန်လာရရှိတော့ဘယ်တော့ကျဲပြန်လာမလဲဆိုတော့ဘယ်သူမှမသိနိုင်သေးဘူး။ဉင်းချင်းစစ်စစ်ဖို့ပဲလုပ်နေ။အီရန်ကလည်းဒီကိစ္စကိုပဲအယုံဆိုင်နေကြတယ်ဆိုတော့လောလောဆယ်မှာကုညီရင်သိတိုင်အောင်ဒီမြောက်ကိုရီးယားလိုကိုထိလဲပေါ့လေအဲ့လိုထောက်ထီတော့အီရန်ကလုံနိုင်တဲ့အခြေအနေမရှိဘူးလို့ယူဆပါတယ်
ဒါဆိုရင်မြန်မာနိုင်ငံနဲ့ပါရောရုရှားနဲ့ကဆက်ဆံရေးအဆင်ပြေနေတော့အဲ့လိုကာကွယ်ရေးသဘောတူညီချက်စာချုပ်တွေပါချုပ်နိုင်လား
မြန်မာနိုင်ငံစစ်ကောင်စီတို့ရုရှားကတော့လည်းတော့ရောင်းနေတာပဲပေါ့လေအာဒါပေမဲ့အဲ့လိုကာကွယ်ရေးမဟာမိတ်ဘာညာချုပ်ဆိုရဲလို့တော့ကျွန်တော်မကြားသေးပါဘူးမြန်မာကတော့အပြင်းအထန်ခံတယ်ရုရှားရဲ့လူရဟာကဘာရဲ့အင်အားချိန်ခွင့်ကြ balance of power ထိနေတဲ့နိုင်ငံကြီးတစ်ခုနဲ့ဘာသာဆိုရသူကအပြင်းနဲ့ထောက်ခံတာကြားလိုက်ပါတယ်ဒါပေမဲ့ရုရှားကလည်းလောက်ဆိုတော့သူကကျေနပ်မှာပဲဒါပေမဲ့မြန်မာနိုင်ငံရဲ့စီးရင်အကိုရုရှားကအကိုလောက်ရအောင်တော့ဘာမှမရှိဘူးလို့ထင်ပါတယ်ကျန်းမာရေးမှာကိုသူတို့စီးရင်ကအဆမ်းပြန်ညှိနှိုင်းနေပါတယ် တော့ဖြစ်ချင်းမှာပေါ့လေသူကတော့အင်အားလူခိုင်းနေမှာကြောင့်တော့လွတ်ပြချင်းမှာပဲသူပဲလေသိလားလားမရှိဘူးလို့ပဲပြောမှဖြစ်ပါတယ
်ဟုတ်ကဲ့ပါဦးချော်စံသာရှင်ကုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ရပါတယ
်ခုတော့ Gen Z အစီအစဉ်လှည့်ပါဗျာနိုင်ငံတကာမှာပညာသင်ယူဖို့တနေ့တခြားအခက်အခဲမျိုးစုံကြုံနေရတဲ့မြန်မာလူငယ်တွေအတွက်American ဆိုရကအစီအစဉ်နဲ့ YC လို့ခေါ်တဲ့ရှစ်တောင်အရှာလူငယ်ခေါင်းဆောင်များအစီအစဉ်ခွင့်လန်းကမ်းတရက်ကရှိနေပါတယ်လူငယ်ခေါင်းဆောင်မှုအရေးသွေးမြှင့်တင်ပေးဖို့ရွေတဲ့ဒီအစီအစဉ်မှာရွေးချယ်ခံရဖို့ဘာတွေပြင်ဆင်ထားတယ်မှာလဲဆိုတာကိုဒီတစ်ပတ် Gen Z အစီအစဉ်မှာမက်ခင်လီကဆက်သွယ်စကားပြောထားပါတယ်ခင
်ဗျ Hey Gen Z တို့တက်ချင်အောင်ပြင်ပြီနော် Gen Z တို့ဒီတစ်ပတ်တော့လူငယ်တွေကြားထဲမှာရည်ပန်းစနေတဲ့ Fellowship အစီအစဉ်တစ်ခုဖြစ်တဲ့ YC အစီအစဉ်မှာရွေးချယ်ခံရဖို့အတွက်ဘယ်လိုပြင်ဆင်သင့်လဲဆိုတာကိုအခုအဲ့ဒီအစီအစဉ်မှာပါဝင်နေတဲ့လူငယ်လေးတယောက်နဲ့စကားပြောထားတယ
်။ကျွန်တော်နာမည်ကတော့ဟေမီတုံပါ။ကျွန်တော်ကတော့ဒီအခုလက်ရှိမှာပေါ့နော်။ YC Lee Academy Fellowship Program နဲ့ American နိုင်ငံ Portland State University မှာပညာသင်ကြားနေတဲ့မြန်မာ exchange student တယောက်ဖြစ်ပါတယ်
။သူကလေ၁၀နဲ့အောင်ငယ်ရာလူမှုအကျိုးပြုလုပ်ငန်းတွေကိုဒီဇိုင်းမမတ်လုပ်ခဲ့တဲ့အတွက်ကြောင့်မလို့ဒီအစီအစဉ်မှာရွေးချယ်ခံရတာတဲ့။
ဒီ high school ပြီးပြီးချင်းမှာကျွန်တော်ကဒီ organization တခုမှာပေါ့နော် volunteer အနေနဲ့ဝင်ပြီးတော့စပြီးအလုပ်လုပ်ခဲ့ရတယ်။ဆိုတော့အဲ့ဒီ organization လေးကလည်းကျွန်တော်တို့အတွက်ဒီလိုမျိုးဟိုဒီ develop ဖြစ်လာအောင်ပေါ့နော်လုပ်ပြနိုင်ခဲ့တဲ့ starting point လို့ပြောရင်လည်းမှန်တယ်ပေါ့နော်။ဆိုတော့အဲ့မှာကျွန်တော်တနည်းကျော်လောက်အလုပ်လုပ်ပြီးရဲ့အခါမှာကျွန်တော်ကိုကျွန်တော် realize ဖြစ်လိုက်တာကျွန်တော်ရဲ့ passion ကိုရှာတွေ့လိုက်တယ်ပေါ့နော်။ကျွန်တော်ကဒီလိုမျိုးအဲ community service လုပ်ရတာအရင်သဘောကျတယ်။လူတွေနဲ့ communicate လုပ်ရတာအရင်သဘောကျတယ်။ကျွန်တော်ကြောင့်မလို့ကျွန်တော်ဘေးပတ်ဝန်းကျင်မှာရှိတဲ့လူတွေကိုတိုးတက်ပြောင်းလဲတောင်းအောင်လုပ်ပြရတဲ့ဟာကိုအရင်တော့ကြာရဲ့ passion နဲ့ဖြစ်တဲ့ဆိုတော့ទីလာခဲ့တဲ့အခါမှာ Google Right ဒီ organization ကိုထောင်ခဲ့တယ်ပေါ့နော်။ထောင်ပြီးတော့ကျွန်တော်ဒီ youth empowerment community project တွေကိုပေါ့နော်ဒီ run လာခဲ့ရပေါ့။အခုဆိုရင်တော့3နှစ်ကျော်ကာလကိုရောက်ပြီပေါ့နော်။အဲ့ဒါနဲ့ကျွန်တော်ဒီ YC လေးကိုទីလိုက်တဲ့အချိန်မှာအဲဒီ YC လေးမှာပါတဲ့ components တွေကနောက်တစ်ခုကဒီ international service strategy တွေ practice တွေကျွန်တော်ဒီရနိုင်တဲ့ networks တွေကကျွန်တော်အခုလုပ်နေတဲ့အဲဒီ project တွေကိုအများကြီးအထောက်အကူပြုနိုင်မယ်လို့ယုံကြည်ရတယ်ကျွန်တော်ရှောက်ခဲ့တယ်ပေါ့နော်။အဲရှောက်ခဲ့ပြီးတော့ကျွန်တော်အခုမှာဒီရွေးချယ်ခြင်းခံရရပေါ့နော်ဟုတ
်ဒီတော့ YC Lee season ဆိုတာကဘလို့အစီအစဉ်မျိုးလဲ
yan Southeast Asia Leader Initiative ပေါ့နော်သူရဲ့အရှိကောက်ကတော့ကျွန်တော်တို့ဒီအဓိကကတော့ဒီအရှိတော်အာရှမှာရှိရပေါ့နော်အသက်16နှစ်ကနေပြီးတော့25နှစ်ကြာပေါ့နော်အဲဒီလူငယ်ကောင်းဆောင်တွေပေါ့အဲလူငယ်ကောင်းဆောင်တွေဒီအမေရိကမှာပေါ့နော်ငါးဘက်တာပေါ့ဆိုတော့ဒီပညာလာတင်နဲ့အဲဒီကျောင်းသား exchange program လေးပေါ့နော်ဆိုတော့အဲဒီကျွန်တော်အခုလာရဲ့အချိန်ဒီပေါ့ကျွန်တော်တို့ဒီ YCL မှာဆိုရင်တော့ theme က3ခုပဲရှိခဲ့တယ်ပေါ့နော်အဲဒီ civic engagement ရဲ့ environmental sustainability ရဲ့ social enterprise ဆိုပြီးမှရှိခဲ့တယ်ပေါ့ဒါမဲ့ကျွန်တော်တို့အခုလာမယ့်နှစ်ကနေစပြီးတော့ကျွန်တော်တို့ဒီ society and governance ဆိုတဲ့ theme ethic လေးတစ်ခုပါတိုးလာတယ်ပေါ့နော်ဆိုတော့အဲ့တော့ဒီအခုလာမယ့်လူငယ်တွေအတွက်လည်းအခွင့်အလမ်းတွေအများကြီးရလာနိုင်တယ်ဟိုဝါသနာပါတဲ့ဟာကိုလည်းရှောက်ခွင့်ရနိုင်တယ်ပေါ့နော
်ဒီ season လေးမှာပါဝင်ခွင့်ရတဲ့လူငယ်တွေကဘယ်လိုမျိုးအကျိုးပြုတဲ့အကြောင်းအရာတွေကိုလေ့လာဝင်ရနေလဲပြီးတော့သူတို့နေရက်ကိုပြန်သွားတဲ့အခါမှာသူတို့ရဲ့ပတ်ဝန်းကျင်ရောဘယ်လောက်ထိအထောက်အကူပြုစီလဲ
ကျွန်တော်တို့ပြောရမယ်ဆိုရင်တော့အများကြီးလို့ပြောလို့ရတယ်ပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်ဒီပထမဦးဆုံးကတော့ကျွန်တော်ဒီ networking ပေါ့။ကျွန်တော်ဒီအရှိတောင်အာရှမှာရှိရဲ့အဲဒီစက်တနိုင်ငံကလူငယ်အားလုံးသာစုကြရတယ်ဆိုတော့ဒီမတူညီတဲ့ယဉ်ကျေးမှုတွေမတူညီတဲ့အတွေ့အခေါ်တွေအမြင်တွေပေါ့နော်။တောင်းနေတောင်ဖလှယ်ခွင့်ရတယ်။နောက်တစ်ခုကကျွန်တော်တို့အားလုံးကလည်းကိုယ့်ရဲ့ဒီဘယ်လိုပြောမလဲ community အသီးသီးမှာပေါ့နော်။ဒီကိုယ့်ရဲ့ community လိုအပ်ချက်တွေကိုဟိုလှုပ်ဆောင်ပေးနေတဲ့လူငယ်တွေနောက်ကဒီကိုယ့်ရဲ့ဒီပုံဝင်ချင်းတိုးတက်ပြောင်းလဲတောင်းဦးဆောင်ပေးနေတဲ့လူငယ်ဖြစ်တဲ့အတွက်ကြောင့်မလို့တရားနဲ့တရားရဲ့ idea တွေလည်းကျွန်တော်တို့ဒီဒီဖလှယ်ခွင့်ရနိုင်ရဖလှယ်ခွင့်ရရပေါ့နော်နောက်တစ်ခုအနေနဲ့ကကျတော့ကျွန်တော်တို့ဒီနိုင်ငံမှာရှိနေတဲ့ကျွန်တော်တို့ဒီ host family တွေပေါ့တကယ်သူတို့ native host family လေးနောက်ပြီးကျွန်တော်တို့ဒီနိုင်ငံမှာဒီ American နိုင်ငံမှာရှိနေတဲ့တကယ်ဒီ non profit government organization တွေ NGO တွေပေါ့နော်သူတို့ရဲ့ဒီအလုပ်လုပ်နေတဲ့ပုံစံတွေဟို structures တွေနောက်တစ်ခုကကျွန်တော်တို့တကယ်အဲဒီမှာပေါ့နော်ဒီ city council meeting တွေလည်းတက်ခွင့်ရရတယ်ပေါ့အဲကြတော့ကိုတကယ်လို့ဟိုကျွန်တော်အခုပြန်လာမယ့်ခါမျိုးကြာရင်ကျွန်တော်တကယ်ကိုယ့်ရဲ့ project တွေပြန်လုပ်တဲ့ခါကြာရင်လည်းဒီကနီလန်းတွေကိုပေါ့နော်ကျွန်တော်အများကြီးပြန်ပြီးအသုံးချနိုင်တယ်ကျွန်တော်ရဲ့ community ကိုလည်းဒီထက်ပိုကောင်းတဲ့ community ဖြစ်အောင်ပေါ့နော်ဒီထက်ပိုကောင်းတဲ့နီလန်းတွေနဲ့ပေါ့နော်ကျွန်တော်အများကြီးပြုလုပ်သွားနိုင်မယ့် ideas တွေပေါ့နော်အတွေ့အခေါ်တွေဒီအယူဆတွေအများကြီးရခဲ့တယ်လို့ပြောလို့ရတယ်ပေါ့နော်ဟုတ
်သူကလေသူလိုပဲ YC League အစီအစဉ်ကိုရှောက်ချင်တဲ့လူငယ်လေးတွေအတွက်အခုလိုပဲအကြံပေးစကားပြောထားတယ်
ကျွန်တော်တို့ဒီအခုဆိုရင်တင်ကလေးခုတော့ဖြစ်သွားပြီဆိုတော့အဓိကကိုယ့်ရဲ့ဝါသနာပါတဲ့အရာပေါ့နော်ကိုယ်ဘယ်အရာကိုဝါသနာပါတာလဲကိုကဘယ်ဘိုင်းမှာအားတာတာလဲကိုဘယ်ဟာတွေလှုပ်ဆောင်နေရလဲပုံမှန်မူတည်ပြီးတော့ပေါ့နော်ဟိုကိုစိတ်ဝင်စားတဲ့အရာကိုတခြားလေးရှောက်စီခြင်းတွေပေါ့နော်အဲရှောက်ပြီးတဲ့အခါမှာဆိုရင်လည်းကျွန်တော်တို့ဒီအဓိကဒီဟိုဆွဲရှိရှိနဲ့ရှောက်ဖို့အတွက်ပေါ့နော်ဒီတိုက်တွန်းခြင်းတွေပေါ့ဘာလို့လဲဆိုတော့ဒီ program ဆိုတာဒီကျွန်တော်ဆိုရင်ဒါအခုရှောက်တာကတတိယအချိန်မြောက်ထပ်ပေါ့နော်ဆိုတော့ဒီတခါတလေကြာရင်လူအများကြီးရှောက်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီ competitive ဖြစ်တယ်ပေါ့နော်နည်းနည်းအဲဟိုဒီဘယ်လိုပြောမလဲနည်းနည်းခက်ခဲတယ်လို့ပြောလို့ရအဲဒါပေမဲ့လည်းဟိုဘယ်လောက်ပဲပေါ့နော်ဒီနှစ်မှာမရခဲ့ဘူးဆိုရင်တော့မှကျွန်တော်နောက်ထပ်နှစ်တင်မှာလည်းအခွင့်အမ်းတွေအများကြီးရနိုင်သေးတယ်ပေါ့နော်အဓိကကိုဝါသနာပါတဲ့အရာကိုအခုလက်ရှိမှာလည်းလှုပ်ဆောင်နေပြီးတော့ပေါ့နော်တကယ်ကိုကျွန်တော်တို့ဒီ community ကိုပြန်ပြီးအကျိုးပြုနိုင်မယ်ကိုကြောင့်မလို့အများကြီးကြိုးတက်ပြောင်းလဲတောင်းလုပ်ပေးနိုင်မယ် ideas တွေနဲ့ရှိရဲဆိုရင်တော့ဆက်ပြီးတော့ပဲအမြင်နဲ့စူးစမ်းနေဖို့အတွက်ပေါ့နော်ဆိုတော့ကျွန်တော်ကတော့တိုက်တွန်းချင်တယ်
ကဲဂျန်စီတို့ကြီးအခုဆိုလို့ရှိရင်အမေရိကန်အစိုးရကပေးတဲ့ fellowship အစီအစဉ်လေးတစ်ခုဖြစ်တဲ့ wine ceiling အစီအစဉ်အကြောင်းကြားခဲ့ကြရတာเนาะနောက်တစ်ပတ်ဒီကြားလို့ရှိရင်လည်းဂျန်စီတွေအတွက်ဂျန်စီစီစဉ်ရှိနေပါတယ်စောင့်ကြည့်ပေးကြပါနော
်အခုတော့တပတ်အတွင်းအားစားသတင်းတွေကိုကြည့်အောင်ပါဗျာကဘာကျော် heavyweight လက်ဝတ် champion ဟောင်း Mike Tyson ဟာအသက်60ပြည့်ကန်ပြီးမှလက်ဝတ်ကြိုးပိုင်းတဲ့ကိုတကြော့ပြန်ဝင်လာပါတယ် Greek နိုင်ငံမှာတော့အဖိုးအိုတူးကအသက်88နှစ်အရွယ်မှာ marathon ပြိုင်ပွဲကိုပန်းဝင်အောင်ပြင်နိုင်ခဲ့ပါတယ်ဒီလိုတပတ်တွင်အောက်စားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ဝါဟေဝေးချန်ပီယံဟောင်းမိုက်တိုက်ဆန်ကတော့တောက်ချာနေမှာလက်ဝဲကျိုးဝိုင်းတဲ့ကိုတကြောပြန်ဝင်တော့မှဖြစ်ပါတယ်အသက်58နှစ်ရှိဖြစ်တဲ့မိုက်တိုက်ဆန်ဟာနိုမာ15ရက်နေ့မှာဂျိတ်ပေါ်နဲ့တက်ဆက်ပြည်နယ်အာလန်နန်ကပရိသတ်8000ဆန်နဲ့ AD&D အောက်စားခွင့်မှာထိုးတက်ကြမှာဖြစ်ပါတယ်ဂျိတ်ပေါ်ကအသက်31နှစ်တိုက်ဆန်ကအသက်60ပြည့်ကနေဖြစ်တာကြောင့်ဂျိတ်ပေါ်ဟာတိုက်ဆန်ထက်အသက်ထက်ဝက်လောက်ငယ်တာဖြစ်ပါတယ်အသက်60ပြည့်ကနေမှအခုလိုလက်ဝဲကျိုးဝိုင်းတဲ့ကိုတကြောပြန်ဝင်ဖို့လှုပ်တာကြောင့်မိုက်တိုက်ဆန်ဟာဒီပွဲကိုငွေကြောင်ထိုးတာဖြစ်တယ်ဆိုပြီးတော့အတော်များများကဝေဖန်သုံးသပ်နေကြပါတယ်ဒါမဲ့လည်းမိုက်တိုက်ဆန်ကတော့ဒီပေါ်မှာလက်မခံပဲပယ်ချလိုက်ပါတယ
် Hey this money from this fight is not going to change my lifestyle any
ဒီပွဲရရငွေကကျွန်တော်ရဲ့နေပုံထိုင်ပုံတွေကိုဘလို့မှပြောင်းသွားစေမှာမဟုတ်ပါဘူး။ကြံတဲ့လူတွေတုံးတယ်လို့ကျွန်တော်လည်းသုံးနိုင်ပါတယ်။ဒါပေမဲ့ဒီပွဲကငွေချေးကြောင့်ထိုးတာမဟုတ်ပါဘူး။ကျွန်တော်ဘွားကဘာမှပြောင်းသွားစေရမရှိပါဘူး။ဒီပွဲပြီးတဲ့အချိန်မှလည်းတစ်ရာခိုင်နှုန်းတော့ပြောင်းသွားစေရမရှိပါဘူး။ဒီပုံအတိုင်းပဲကျွန်တော်တို့ဆက်နေသွားမှာပါ။အခုဒီပွဲကိုထိုးတယ်ဆိုတာကကျွန်တော်ကိုကျွန်တော်စမ်းသပ်ချင်လို့ပါ
YouTuber ဘွားကနေလက်ဝဲသမားဖြစ်လာတဲ့ Jake Paul ဟာလက်ဝဲသမားဖြစ်နေဆယ်ပွဲထိုးတာမှာ6ပွဲနိုင်တပွဲရှုံးနဲ့ Mike Tyson ကတော့56ပွဲမှာပွဲ50နိုင်ပြီးတော့6ပွဲရှုံးထားတာဖြစ်ပါတယ်ဆိုတော့အသက်60ပြည့်တော့မဲ့သမီး Mike Tyson အနေနဲ့သူ့ထက်အသက်ထက်ဝက်လောက်ငယ်တဲ့ Jake Paul ကိုနိုင်နိုင်ပါမလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာအလုံးစရင်းတွေဘက်မှာတော့ပြီးခဲ့တဲ့သတင်းပတ်ကအင်္ဂလန်ပရီးမီယာလိဂ်ဖွဲ့စဉ်တွေမှာလီဗာပူးကအက်စတန်ဗီလာကို2ဂိုးဂိုးမရှိနိုင်နိုင်ပြီးမန်ချက်စတာစီးတီးကဘရိုက်တန်ကို2ဂိုးတဂိုးနဲ့ရှုံးသွားတာကြောင့်လီဗာပူးက7ပွဲအပြီးမှာ28မှတ်ရပြီးတော့ဒုတိယနေရာကမန်စီးတီးကို5မှတ်ဖြတ်ထားလိုက်ပါတယ်မန်စီးတီးဟာဒီပွဲရှုံးသွားတာကြောင့်အခုဆိုရင်ပြိုင်ပွဲအားလုံးမှာ4ပွဲသက်တိုက်ရှုံးသွားတာလည်းဖြစ်ပါတယ်တနင်္ဂနွေနေ့ကပွဲစဉ်တွေမှာတော့မန်ချက်စတာယူနိုက်တက်ကလက်စတာကို3ဂိုးဂိုးမရှိညူကာဆာကနော်တန်ဖောရက်စ်ကို3ဂိုးတဂိုးSSK Sports ကို၂ဂိုးတိုးနဲ့နိုင်ပြီး Chelsea နဲ့ Arsenal တို့တကိုးစီတည်ကြသွားခဲ့ပါတယ်ခင်ဗျာ Manchester United အသင်းကအသစ်ခေါ်ယူလိုက်တဲ့ Portuguese နီးပြတဲ့ Ruben Amorim ဟာတွင်းလာလီကအသင်းကိုရောက်ရှိလာခဲ့ပြီဖြစ်ပါတယ်အဲဒီအချိန်မှာပဲ Man U အသင်းရဲ့လက်ထောက်နီးပြ Ruben Nistelrooy ဟာအသင်းကနေထွက်တော့မယ်ဆိုပြီးတော့ကြေညာပါတယ် Man U ကတန်ဟိုက်ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပြီးတဲ့နောက်ပြီးခဲ့တဲ့၄ပွဲမှာယာယီနီးပြဖြစ်တဲ့တောင်းယူခဲ့တဲ့ Nistelrooy ဟာအသင်းရဲ့လက်ထောက်နီးပြဖြစ်တဲ့စာချုပ်ဆက်ရှိနေတာဖြစ်ပြီးတော့အသင်းနဲ့အတူဆက်ရှိသွားမှာဖြစ်တယ်လို့အစောပိုင်းကကြေညာထားတာဖြစ်ပါတယ်။ဒါပေမဲ့ Emerson Tuna နေ့ကစတင်ရောက်လာပြီးတဲ့နောက်မှာတော့အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။သူနဲ့အတူအသင်းရဲ့လက်ထောက်နီးပြ၃ဦးလည်းအသင်းကနေထွက်မှာဖြစ်တယ်လို့မယ်ယူအသင်းကပြောပါတယ်။အစောပိုင်းမှာတော့အသင်းနဲ့အတူဆက်ရှိနေမယ်လို့ပြောပြီးမှအခုမှအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာ။ဘာကြောင့်လဲဆိုတာကတော့အတော်များများကစိတ်ဝင်စားနေကြပါတယ်။Nistelrooy ဟာ Man U အသင်းကိုယာယီနီးပြဖြစ်တဲ့၄ပွဲခိုင်ခဲ့တာမှာတော့၃ပွဲနိုင်တပွဲတည်နဲ့ရှုံးပွဲမရှိအောင်ကစားနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ ပိမမှာတော့ Real Madrid အသင်းကမစုံနောက်တန်းလူ Eden Militao ဟာဒုအယွတ်ကျော်ဒဏ်ရာကြောင့်ခွဲစိတ်ကုသမှုတွေလုပ်ရမှာဖြစ်ပါတယ်။ Militao ဟာလို့မှာကိုယ့်ရဲ့နေကအုပ်စက်ဆူးနာတဲ့ပွဲမှာဒုအယွတ်ကျော်လုံးဝပြတ်သွားတာကြောင့်လူခွဲစိတ်ကုသမှာဖြစ်ပြီးတော့လာတော့ကြနားမယ်လို့လဲ Real Madrid အသင်းကကြေညာပါတယ်။ပြီးခဲ့တဲ့လပိုင်းတုန်းကလည်း Real အသင်းကအားထားတဲ့စပိန်ညာနောက်ခံလူ Dani Carvajal ဒူယိုဂျော်ဒန်ရရသွားတာကြောင့်ဒါဟာ Real အသင်းတော်ဒီဘောလုံးရာသီမှာဒူယိုဂျော်ပြတ်သွားတဲ့ဒုတိယမြောက်ကစားသမားဖြစ်ပါတယ်။ဒါကြောင့် Real အသင်းဟာဒီနှစ်မှာနောက်တန်းပြဿနာတွေနဲ့အကြီးအကျယ်ရင်ဆိုင်နေရပြီးတော့လာမယ့် January အပြောင်းအလဲရွေးကောက်မှာတော့နောက်တန်းကိုမဖြစ်မနေအားဖြစ်လာနိုင်တယ်ဆိုပြီးတော့ခံမှန်းနေကြပါတယ်ခင်ဗျာ။ Italy Serie A ဘက်မှာတော့ Roma အသင်းက Even Zurich ကိုနီးပြားဖြစ်ကနေထုတ်ပယ်လိုက်တယ်လို့တင်းငွေနေနေမှာကြေညာပါတယ်။ဒီကရတနင်္ဂနွေနေ့ကကစားခဲ့တဲ့အီလီစီးရီပွဲမှာရိုမာအသင်းဟာဘူလုံးနာအသင်းကိုအိမ်ခွေမှာ 3-2 နဲ့ရှုံးပြီးတဲ့နောက်မှာနီးပြဖြစ်ကနေထုတ်ပယ်လိုက်တာဖြစ်ပါတယ်။ဒါဟာရိုမာအသင်းအတွက်တော့နောက်ဆုံး5ပွဲမှာ4ပွဲမြောက်ရှုံးတာဖြစ်ပြီးတော့ဒီပွဲရှုံးလိုက်တဲ့အတွက်လဲရိုမာအသင်းဟာစီးရီမှာအဆင့်ဆက်နှစ်ထိကိုကျဆင်းသွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဂျူရစ်အနေနဲ့အသင်းအတွက်ကြိုးစားပေးခဲ့တာတွေကိုကျေးဇူးတင်တယ်လို့ရိုမာအသင်းကတော့ပြောထားပါတယ်။ရိုမာအသင်းဟာပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းDaniel De Rossi ကိုနီးပြဖြစ်ကနေထုတ်ပယ်ခဲ့တာကြောင့်ဒါဟာ Roma အတွက်တော့ဒီဘောလုံးရာသီမှာဒုတိယမြောက်ထုတ်လိုက်တဲ့နီးပြဖြစ်ပါတယ်ခင်ဗျာ American ဘက်က Major League Playoff ရှုံးထွက်ပွဲစဉ်တွေမှာတော့ Messi နဲ့ Inter Miami အသင်းရှုံးပြီးတော့ထွက်လာပြီဖြစ်ပါတယ် Major League Playoff ရှုံးထွက်ပထမအဆင့်ပွဲစဉ်ဖြစ်တဲ့ Inter Miami နဲ့ Atlanta အသင်းတို့ Florida မှာစနေနေ့ကကစားခဲ့ကြတာမှာAtlanta United အသင်းက Inter Miami အသင်းကို 3-2 နဲ့နိုင်တော့ခဲ့တာဖြစ်ပါတယ်။ဒီဘက်မှာ Inter Miami အသင်းကရှေ့ကဦးဆောင်ဂိုးသွင်းပြီး Messi နဲ့တကူသွင်းခဲ့ပေမဲ့ Atlanta အသင်းကဒုတိယပိုင်းပွဲချိန်85မိနစ်မှာတတိယဂိုးသွင်းပြီးတော့နောက်ဆုံးမှာ 3-2 နဲ့နိုင်သွားတာကြောင့် Messi နဲ့ Inter Miami အသင်းတိုက်ပွဲကနေထွက်လာရပြီဖြစ်ပါတယ်။ဒီဘွဲရှုံးသွားတာနဲ့ပတ်သက်ပြီးတော့ Inter Miami နီးပြတာတာမာတီနိုကတော့
No éxito cuando uno queda eliminado acá en cuartos de final no ha tenidocosas buenas ha tenido
cuatro fine ma shon bi twel ya de so ro da aung pyin ne bolong ya di lo byo lu mi ya ba u ma aung myin ma u to tet la de bai ni shi di lo lo wat da di le shi ba de pi ka de november la dong ga chin tin ne nai shin no a tin ga to tet la da shin ma de dai mae le shon twet sin ma chano lo myon man da lo ba phet kae ba u
messi ga ro tu ro a tin ni ne naw ne ma di that po bi lo khaw ne a tin phit ne pyan la kae ma phit de so bi lo byo ba deAtlanta United အသင်းကတော့ဒီပွဲနိုင်လိုက်တဲ့အတွက် semi final ကိုတက်သွားပြီဖြစ်ပြီးတော့ semi final မှာတော့ Orlando City အသင်းနဲ့ကစားအမှာဖြစ်ပါတယ်ခင်ဗျာဂရီးနိုင်ငံဘက်မှာတော့ဒီဂရီးနိုင်ငံကအဖိုးတူကတော့အသက်88နှစ်အရွယ်မှာမာရသွန်ပြိုင်ပွဲကိုပန်းဝင်အောင်ပြေးပြလိုက်ပါတယ်ဂရီးနိုင်ငံ A10 မြို့ပါလို့မှာ10နှစ်ကကျင်းပခဲ့တဲ့42ကြိမ်မြောက် A10 မာရသွန်ပြိုင်ပွဲမှာအသက်88နှစ်ရှိဖြစ်တဲ့ Lutachos Poliakas ဟာ6:31မိနစ်နဲ့ပြေးပြီးတော့ A10 မာရသွန်ကိုပန်းဝင်ခဲ့တာဖြစ်ပါတယ်။အသက်88နှစ်ရှိဖြစ်ပေမဲ့လည်းသူ့ကိုသူတော့88နှစ်လုံးမထင်ကြောင်းအခုလိုမာရသွန်ပြိုင်ပွဲကိုပန်းဝင်တဲ့အထိပြေးနိုင်ခဲ့တဲ့အတွက်ပရိသတ်တွေအတော်များများကလည်းမယုံနိုင်တော့ဖြစ်ပြီးတော့အန်အောနေကြပါတယ်။ဒါမဲ့လည်း Poliakas ကတော့သူတော်လုံနိုင်သေးတယ်ဆိုရင်တခြားကျန်တဲ့သူတွေလည်းလုံနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။
Όλοι που μου βλέπουν δεν πιστεύουν ότι έχω αυτή την ηλικία και τρέχω μαραθώνιο. Δεν το πιστεύουν. Λέω, γιατί να μην το πιστεύεις, αφού μπορούν
να τρέξουν. Τι είναι αυτό, Τουράι. Τι είναι αυτό, Τουράι. Μαραθών πίνει ρομέ, Σουράου, με γιον να εγγυάβαου. Τι είναι αυτό, Πιόρε. Πάπτυλο, με γιον δουλε. Τι είναι αυτό, Λόνα είναι σοϊν. Καμιά άλλη Λόνα είναι μαβέ. Καμιά άλλη είναι Λόνα είναι σανάσι. Λόνα είναι μαβέ. Μια ημότα, ναι, ναι, ρο, πίνει μαβέ.
Τα χαδού τότε, σαν να κουμιά, Μαραθών πιάνει μου έπι သူအနေနဲ့မနစ်ကထပ်ပို့ပြီးတော့တိုးတက်လာတယ်လို့လဲပူလီယကတ်စ်ကပြောပါတယ်။ပူလီယကတ်စ်ဟာတနေ့ကိုပုံမှန်အားဖြင့် 4-5 ကီလိုမီတာလောက်ပြေးပြီးတော့ဇနေတနင်္ဂနွေပိတ်ရက်တွေမှာဆိုရင်တော့သူဟာတစ်ခါတည်းမှာကီလိုမီတာ20လောက်ထိအပြေးလေ့ကျင့်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်ခဲ့တာပါဗျာ။အခုစီစဉ်နေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသပ်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို burmistervuenews.com နဲ့ VOA Burmese Facebook နဲ့ YouTube စာမျက်နှာတွေမှာအချိန်မရပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ကမ္ဘာလုံးဆိုင်ရာကျန်းမာရေးကဏ္ဍမှာရှင်နေမြုံနှံထားတာတွေဟာလှူကျန်းမာရေးကိုအကာအကွယ်ပေးနိုင်တယ်ဆိုတာတန်တရားပွားနေစရာမလိုပါဘူးအ ထူးသဖြင့်ကျန်းမာရေးစောင့်ရှောက်မှုစနစ်ကောင်းတွေမရှိတဲ့အတွက်ကယောဂါနဲ့ကူးစက်ယောဂါတန်းခံရတဲ့နိုင်ငံတွေကလူအသက်တွေကိုလည်းကယ်တင်ပေးနိုင်ပြီးတော့စီးရဲနွမ်းပါတဲ့တိုင်းပြည်တွေကလူမှုရေးနဲ့စီးပွားရေးတိုးတက်လာစေဖို့လည်းအထောက်အကူပြုပါတယ်။ဒါအပြင်ကမ္ဘာလုံးဆိုင်ရာကျန်းမာရေးကဏ္ဍမှာရင်းနှီးမြှုပ်နှံခြင်းအပြင်ကူးစက်ယောဂါတွေကိုစောစည်းစွာရှာဖွေတွေ့ရှိနိုင်ပြီးကြိုတင်ကာကွယ်မှုတွေကိုဆောင်ရွက်နိုင်မှာဖြစ်တဲ့အတွက်ကမ္ဘာတစ်ဝှမ်းကူးစက်ယောဂါပြန့်နှံ့မှုကိုပါတားဆီးပေးရလဲရောက်ပါတယ်ပြည်ခဲ့တဲ့အရာစုနှစ်ထဲမှာလူသက်တမ်းတွေရှိလာတာကတော့ကြီးကျယ်တဲ့ဖြစ်ရပ်တစ်ခုပါလွန်ခဲ့တဲ့နှစ်တရာအစပိုင်းမှာတင်လူတစ်ယောက်ရဲ့သက်တမ်းကအနှစ်30ဝန်းကျင်လောက်သာရှိပါတယ်လို့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲဆမန်သာပါဝါကမနစ်မိန်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်ဒီကနေ့မှာတော့လူသက်တမ်းကအနှစ်80ကျော်လာပါပြီလို့လည်းပြောပါတယ်အဲ့ဒီလိုလူသက်တမ်းတွေရှေးလာတာဟာထူးခြားတဲ့သိပ္ပံပညာရဲ့တိုးတက်မှုတွေနဲ့အစာပြုတ်ခဲ့ပါတယ်လို့လည်းပြောပါတယ်
Because of that global effort to extend humanity's greatest life-saving innovations to the furthest reaches of the planet in the last 30 years
ကဘာအစွန်ဖျားကလူတွေပါမကြမ်းလူအသက်တွေကဲတင်နိုင်ရေးကဘာတမဝိုင်းဝန်းအားထုတ်မှုကြောင့်ပြီးခဲ့တဲ့အနှစ်30အတွင်းမှာကိုဝန်ဆောင်အမျိုးသမီးတည်ဆုံမှုက40ရာခိုင်နှုန်းအထိလျော့ကျသွားခဲ့ပြီးတော့ကလင်းငယ်ရဲ့တည်ဆုံမှုကတော့60ရာခိုင်နှုန်းအထိလျှော့ချနိုင်ခဲ့ပါတယ်လို့လည်းဆမန်သာပါဝါကပြောပါတယ်လက်ရှိမှာတော့ကမ္ဘာဖြန်းများလူသက်တမ်းက80ကျော်အထိရောက်လာပါတယ်လို့လည်းပြောပါတယ်။ကမ္ဘာလုံးဆိုင်ရာကျန်းမာရေးလုပ်ငန်းတွေအောင်မြင်နေပါတယ်လို့လည်း USAID အကြီးအကဲဆမန်သာပါဝါကပြောပါတယ်။ဒါကြောင့်လဲ USAID အနေနဲ့ကလင်းငယ်နဲ့မိခင်သိဆုံးမှုကာကွယ်တားဆီးရေး HIV AIDS ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကူးစက်ရောဂါတွေတိုက်ဖျက်ရေးစတဲ့မဟာဗျူဟာမြောက်ကဏ္ဍ၃ရပ်မှာရင်းနှီးမြှုပ်နှံထားပြီးတော့ပြည်သူ့ကျန်းမာရေးစနစ်တွေအားကောင်းလာစေဖို့နဲ့စမ်းသစ်တီထွင်မှုတွေကိုဦးစားပေးဆောင်ရွက်နေပါတယ်။နိုဝင်ဘာလအစောပိုင်းမှာပဲအဲ့ဒီထက်ကကဏ္ဍကြီးနှစ်ရပ်မှာပို့ပြီးတော့ရင်းနှီးမြှုပ်နှံထားကြောင်း USAID ကကြေညာခဲ့ပါတယ်။ပထမအချက်ကတော့အမေရိကန်နဲ့မိဖက်နိုင်ငံတွေမှာတိုးပွားလာနေတဲ့ကူးစက်ရောဂါဆိုင်ရာချိန်ချောက်မှုတွေကိုကာကွယ်နိုင်အောင်လို့ကူးစက်ရောဂါရှာဖွေရေးလုပ်ငန်းသစ်တွေတိုးချဲ့ဆောင်ရွက်တာပါ။USAID ဟာကမ္ဘာလုံးဆိုင်ရာကျန်းမာရေးနဲ့ကာယောဂါဆိုင်ရာကြိုတင်ပြင်ဆင်မှုတွေအတွက်နိုင်ငံ90ကျော်မှဆောင်ရွက်နေတာဖြစ်ပါတယ်။ဒုတိယအချက်ကတော့ Global Financing Facility GFF လို့ခေါ်တဲ့အဖွဲ့မှာအမေရိကန်ပြည်ထောင်စုကနောက်ထပ်ဒေါ်လာ 26.8 တန်းထည့်ဝင်ပံ့ပိုးပေးတာပါ။ကမ္ဘာပံကကြားနေစီမံဆောင်ရွက်ပေးနေတဲ့ GFF ဟာအမျိုးသမီးကလင်းငယ်နဲ့ဆယ်ကျော်သက်တွေရဲ့ကျန်းမာရေးနဲ့လူအခွင့်အရေးတွေကိုမြင့်တင်ပေးနေတဲ့မိဖက်အဖွဲ့အစည်းဖြစ်ပါတယ်။အဲ့ဒီမိဖက်နိုင်ငံတွေကလည်းပြည်သူ့ကျန်းမာရေးစနစ်တွေပုံမှန်အားကောင်းလာစေဖို့နဲ့ကိုယ်ဝန်ဆောင်မိခွန်းတွေအပြင်မိဖွားဗီဇမိခွန်းတွေနဲ့ကလေးငယ်တွေပါကျန်းမာရေးစောင့်ရှောက်မှုတွေလှလှမ်းမိနိုင်ရေးဆောင်ရွက်နေကြတာဖြစ်ပါတယ်။ကျန်းမာရေးလှုပ်သားအင်အားတွေအခိုင်အမာရှိထားတဲ့နိုင်ငံတွေကတော့ရလကောင်းတွေပိုတွေ့ရပြီးကျန်းမာရေးဝန်ဆောင်မှုလည်းပုံမှန်ပေးနိုင်တယ်လို့ကိုယ်ဝန်ဆောင်မိခွန်းနဲ့ကလေးသေးဆုံးမှုတွေလည်းရှော့ချနိုင်တာကိုတွေ့ရပါတယ်။USAID ဟာလူတိုင်းတန်းသူအသက်ရှည်ရှည်နေနိုင်ရေးနဲ့ကျန်းမာရေးဆိုင်ရာချိန်ချောက်မှုတွေကိုပုံမှန်ခံနိုင်ရရှိအောင်လို့မိဖက်တိုင်းပြည်တွေနဲ့အတူပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ
်။ American စုရဲ့သဘောထားအမြင်အာဘကိုတင်ပြလို့ပြပါပြီ
။အခုထုတ်လင်းချက်က American စုရဲ့အာဘဖြစ်ပြီးတော့ View ရဲ့အာဘမဟုတ်ကြောင်းအသိပေးရပါတယ်ခင်ဗျ။အခုတော့ကျန်းနေတဲ့အချိန်တွေမှာသတင်းအချင်းချင်းကိုကျွန်တော်ကပဲဆက်ပြီးတင်ပြပါမယ်။ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဗုဒ္ဓဦးနေ့ကသမ္မတအင်ပီရိုမှာသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ခဲ့ပြီးအခုအပြောင်းချုံ့ဝေးဆွေးနွေးကြပါတယ်။သူတို့နှစ်ယောက်ဟာအင်ပီရိုမိဖို့ရှိမှထိုင်ကြရင်စကားပြုငါပြောဆိုကြပါတယ်။အခုအပြောင်းချုံ့ဝေးဖို့မျှော်လင့်ထားကြောင်းဘိုင်ဒန်ကပြောပါတယ်။တခါဖလော်ရီဒါပြည်နယ်အထက်လက်တော်အမတ်မာကိုရူဗီယိုကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးကောက်ခံသမ္မတထရန့်ကဗုဒ္ဓဦးနေ့မှာပဲရွေးချယ်လိုက်ပြီးတော့လွှတ်တော်အတည်ပြုချက်ရယူရမှာဖြစ်ပါတယ်။မာကိုရူဗီယိုဟာ2017ခုနှစ်ကနေကထက်လက်တော်မှဖြစ်ခဲ့ပြီးနိုင်ငံခြားရေးရာနဲ့ထောက်လိုင်းထက်တော်ကော်မတီတွေမှာတာဝန်ယူခဲ့သူမျိုးအတွေ့အကြုံရှိသူဖြစ်ပါတယ်။လာမယ့်နှစ်ထက်တော်အမတ်အများစုခေါင်းဆောင်အဖြစ်ဂျွန်တွန်းကိုထက်လက်တော် Republican အမတ်တွေကပုံတုံးနေပါပဲရွေးချယ်လိုက်ကြပါတယ်။ခုလိုခေါင်းဆောင်အဖြစ်အခြားသူနှစ်ယောက်နဲ့ရှင်ပြန်မှာထောင်ဒက်ကူတာပြည်နယ်ထက်လက်တော်အမတ်ဂျွန်တွန်းကိုလွှတ်ဝဲမဲနဲ့ရွေးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ထိတ်တန့်သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ကျွန်တော်တို့ရဲ့ကြာသပတေးနေ့မနက်ခင်း View အစီအစဉ်တွေပြီးခင်မှာအခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ပေးရရင်အစီအစဉ်ထုတ်လွှင့်မှုကမတ်တင်ဂီထိုက်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီငယ်ကြီးပါ။ VOA American အတန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာ။သ တော်တော်ရှင်နေတဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရှင်လန်းကြပါစေ။